Welcome to the Voice of America in Burmese.
ကျွန်တော်ညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် View American တန်ကနေကျွန်တော်25ရက်ခြေတော်ရင်းနေညပိုင်းမြန်မာဘာသာစီစဉ်နေကိုဒီမှာဆန်တော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ38 32 58နဲ့လိုင်းလိုမီတာ190တို့ဖြင့် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကချိန်ညပေးသွားမှာဖြစ်ပါတယ်ခင်ဗျာဒက္ခအမေရိကန်နိုင်ငံတွေမှာကိုဗစ် -19 ကြောင့်သေဆုံးတဲ့သူရေအတွက်ဟာ3000ကျော်ဖြစ်လာတာကြောင့်ဒီဒေသဟာကမ္ဘာမှာအခုနောက်ဆုံးဗိုင်းရပ်စ်ကူးစက်မှုအဓိကနေရာအဖြစ်ဖြစ်လာနေပါတယ်။ Johns Hopkins တက္ကသိုလ်ရဲ့စီးရင်နေရတော့အဲ့ဒီသေဆုံးသူတွေကတဝက်ကျော်ဟာဘရဇောနိုင်ငံကဖြစ်ပြီးတော့ဘရဇောမှာသေဆုံးသူစုစုပေါင်း 5400 ကျော်ရှိတယ်လို့ဆိုပါတယ်။ဒါမဲ့လည်းအမေရိကန်ပြည်ထောင်စုကတော့ဗိုင်းရပ်စ်ကူးစက်သူဦးရေ 2,300 ကျော်နဲ့သေဆုံးသူ 3,100 ကျော်ရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဦးဆောင်နေပါတယ်။အခုလောလောဆယ်ကမ္ဘာတစ်ဝက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာ 9.3 သန်းကျော်ရှိပြီးရှေ့လာမဲ့သတင်းပတ်အတွင်းမှာတော့ 10 သန်းကျော်အထိတိတိကျကျတက်သွားနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကပြောလိုက်ပါတယ်။ဒါပြင် WHO ရဲ့အရေးပေါ်ဆိုင်ရာအကြီးအကဲဒေါက်တာ Mike Ryan ကလည်းအမေရိကန်နိုင်ငံတော်များများဟာယောဂကူးစက်မှုအမြင့်ဆုံးအဆင့်ကိုမရောက်ကြသေးပဲအထူးသဖြင့်နောက်အမေရိကနဲ့အလဲအမေရိကဒေသတွေမှာယောဂကူးစက်မှုတွေကပြင်းပြင်းထန်ထန်ဖြစ်နေတော့မဲ့ဖြစ်တယ်လို့ပြောပါရခင်ဗျာအိန္ဒိယနိုင်ငံညူရီလီမြို့တော်မှာလူဦးရေ29သန်းစလုံးကိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစစ်တမ်းတွေကောက်ယူသွားမယ်လို့အိန္ဒိယနိုင်ငံကပြောလိုက်ပါတယ်မြို့မှာနေထိုင်တဲ့သူတယောက်ချင်းစီရဲ့ဂျမားရေးအခြေအနေကိုသိနိုင်ဖို့အတွက်မိသားစုတစ်ခုချင်းစီကိုစစ်တမ်းတွေကောက်ယူမှာဖြစ်ပြီးယောဂလက္ခဏာပြတဲ့သူဒါမှမဟုတ်ရှိတယ်လို့သတင်းပေးတဲ့သူတွေကိုဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်ပေးသွားမှာဖြစ်ပါတယ်ညူရီလီမြို့ဟာအိန္ဒိယနိုင်ငံမှာယောဂကူးစက်မှုအဆိုးဆုံးနေရာဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုပေါင်း 8,000 ကျော်ရှိပါတယ်အိန္ဒိယနိုင်ငံတော်မှာဒီနေ့ယောဂကူးစက်သူ 16,922 ယောက်ရှိတာကြောင့်နောက်ထပ်ဆန်းကျင်တင်ခဲ့ပြီးတော့အခုဆိုရင်တနိုင်ငံလုံးယောဂကူးစက်သူပေါင်း 48,300 ကျော်နဲ့သေဆုံးသူ 14,984 ယောက်ထပ်မံနေရှိပါတယ်။ဒီနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ19ယောက်ရှိပြီးတော့13ယောက်ကတော့ဗေကျင်းမြို့ကဖြစ်ပါတယ်။တန်ဂိုရီးယားနိုင်ငံမှာတော့နောက်ထပ်ယောဂကူးစက်ခံသူ28ယောက်ရှိပြီးအများစုကဆိုးမျိုးတစ်ဝိုက်ကဖြစ်ပါတယ်။ဒါကြောင့်တန်ဂိုရီးယားမှာယောဂကူးစက်ခံသူ12,563 ယောက်နဲ့သေဆုံးသူ282ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ33ယောက်ရှိတာကြောင့်ဒါဟာနှစ်လအတွင်းမှာနေထိုင်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဒါကြောင့်ဩစတြေးလျအနာပိုင်းနေဟာမဲလ်ဘုန်းမြို့စင်ဂျီဘုံကမြို့ကန်တသိန်းကျော်ကိုဗိုင်းရပ်စ်ရှိမရှိတိတ်တဆင်းစမ်းသပ်စစ်ဆေးဖို့စီစဉ်နေပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဖြစ်ထုတ်လုပ်နိုင်မှုရည်ရွယ်ပြီးအာဖရိကတိုက်မှာကာကွယ်ဆေးတွေကိုလူတွေနဲ့ပထမဆုံးစမ်းသပ်နေတာမှာတောင်အာဖရိကနိုင်ငံလည်းပါဝင်ပါတယ်ဒီစမ်းသပ်မှုမှာအသက်18နှစ်ကနေ65နှစ်ကြားမှရှိတဲ့လူဦးရေထောင်နဲ့ချီပါဝင်ခဲ့ကြပြီးတော့ဒီကာကွယ်ဆေးကကိုဗစ် -19 ကိုဘယ်လောက်အထိခူးခံကာကွယ်နိုင်တယ်လဲဆိုတာကိုစနစ်လကြာစောင့်ကြည့်သွားမယ်လို့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကတောင်အာဖရိကနိုင်ငံက With Borders Friend တက္ကသိုလ်နဲ့အတူပူးပေါင်းပြီးတော့ဒီနေ့မှကြေညာပါတယ်Oxford တက္ကသိုလ်ကကိုဗစ်ကာကွယ်ဆေးထုတ်လုပ်နိုင်မှုအတွက်လူတွေနဲ့စမ်းသပ်မှုတွေလုပ်နေတာမှာတောင်အာဖရိကနိုင်ငံဟာဗြိတိန်နိုင်ငံပြင်ပမှာတော့ဘရဇိုးနိုင်ငံပြီးရင်ဒုတိယမြောက်စမ်းသပ်တဲ့နိုင်ငံဖြစ်ပါတယ်။အခုစမ်းသပ်နေတဲ့ကာကွယ်ဆေးကိုထုတ်လုပ်ခဲ့တဲ့ Oxford တက္ကသိုလ်ရဲ့သိပ္ပံပညာရှင်တွေဟာ AstraZeneca ဆေးထုတ်လုပ်တဲ့ကုမ္ပဏီနဲ့ပူးပေါင်းပြီးတော့ကာကွယ်ဆေးထုတ်လုပ်နိုင်မှုအတွက်လုပ်နေကြတာဖြစ်ပါတယ်။ COVID-19 နဲ့ပတ်သက်ပြီးကာကွယ်ဆေးထုတ်လုပ်နိုင်မှုလုပ်နေတဲ့လေးလာမှုအနည်းဆုံးသုံးလေးခုထဲမှာဒီဆေးဟာပထမဆုံးကာကွယ်ဆေးအဖြစ်ထွက်လာနိုင်ခြင်းအရှိဆုံးဖြစ်ပြီးတော့တောင်အာဖရိကမှာနောက်6လအတွင်းထွက်လာနိုင်တယ်လို့ World Step ကတူကာကွယ်ဆေးဌာနကပေါမောက်ခရှဘီယာမာရီကပြောပါတယ်ညာမဂန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေထပ်တိုးလာနေတဲ့ပုံမှာယင်းနည်းမြုံနယ်သူတွေအာရုံစိုက်နေတာကြောင့်ဒီနေ့မှာတော့အမေရိကန်ရဲ့ကြိုယောင်းကြိုဝယ်အစုရှယ်ယာဈေးကွက်တွေနဲ့ကမ္ဘာအစုရှယ်ယာဈေးတွေဟာကျဆင်းခဲ့ပါတယ်ဂျာမနီရဲ့ DAX အစုရှယ်ယာဈေးကွက်က 3,900 ခန်းလုံးကျဆင်းခဲ့ပြီးတော့ပြင်သစ်က CAC 40က 1.5 ခန်းလုံး၊လန်ဒန်က FTSE က 1.2 ခန်းလုံးနဲ့အမေရိကန်ကဒေါင်းအစုရှယ်ယာဈေးကွက်ရဲ့ကြိုယောင်းကြိုဝယ်အစုရှယ်ယာဈေးတွေဟာ 1.4 ခန်းလုံးကျဆင်းခဲ့ပါတယ်။တိုကျိုရဲ့ Nikkei အစုရှယ်ယာဈေးကွက်က 1.2 ခန်းလုံးကျဆင်းခဲ့ပြီးတော့တောင်ကိုရီးယားရဲ့ KOSPI က 2.3 ခန်းလုံး၊အိန္ဒိယက Sensex က 3.8 ခန်းလုံးကျဆင်းခဲ့ပါတယ်။ဒါပြင်ရှေ့တောင်အာရှမှာတော့ဘန်ကောက်က SCD အစုရှယ်ယာအညွှန်းကိန်းက 1.5 ခန်းလုံးကျဆင်းခဲ့ပြီးတော့ဩစတြေးလျက S&P ASX 200ကတော့2.5ခန်းလုံးအထိကျဆင်းခဲ့ပါတယ်ခင်ဗျာ
ိတ်တန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းနိုမီတာ31 kHz 6833ညဒိုင်းနိုမီတာ32 kHz 6303ညဒိုင်းနိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင
်။မင်္ဂလာပါရှင်ကျမများတစ်စင်အောင်မှာတတိယနေ့ကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။အင်ဒိုနီးရှားနိုင်ငံအာချီခရိုင်ကမ်းလွန်ပင်လယ်ပြင်တွေကနေကယ်တင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တရားနှီးပါးတွေမှာကလေးငယ်အယောက်30ပါဝင်တယ်လို့အာချီမြောက်ပိုင်းခရိုင်ရဲချုပ်ကပြောပါတယ်။
Sampai saat ini jumlahnya yang laki-laki dewasa 15
kemudian aku di kese thai itu dia nyuta 15 u amyu tami 49 u ne kali ayau 30 ma yaujha 40 yang ne mengki ayau 20 pa ye lo yeju trihadian tu ga pyo ba de pin le ma myo ni de set li bo ga rohingya ayau 100 ni ba go bodhu ni ma indonesia 5 phan thama ri ga twi ke pi yin naw a chi khin ya ana bai ni ga ke tin ge da ba set li kan kat pi ya ne dukkha de ri go si sit phu ne စီရင်ကောက်ယူသွားဖို့စီစဉ်သွားမယ်လို့ရဲချုပ်ထရီဟာဒီယန်တူကပြောပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အာဆာအကြမ်းဖက်လက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲတွေကြောင့်မြန်မာစစ်တပ်ကနေပြည်တော်ရှင်းနေတာမှာရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံမိမဲ့ဒုက္ခသည်တွေကိုပြန်လည်စီစဉ်လက်ခံသွားဖို့ကြိုးပမ်းထားပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာအနေအဆားဆင်းရဲတဲ့အတွေ့ဒုက္ခသည်တွေဟာအရင်ကလည်းမလေးရှားထိုင်းနဲ့အင်ဒိုနီးရှားကိုဆက်လီတွေနဲ့တွားရောက်ခဲ့ကြတာတွေရှိပါရဲ့ရှင်။ရုရှားနိုင်ငံမော်စကိုမြို့တော်မှာရောက်နေတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးရာဂျနတ်စင်းနဲ့ဇွန်လ24ရက်နေ့ကတိတ်ဆုံခဲ့တယ်လို့ New TV အခြေစိုက် ANI သတင်းဌာနရဲ့ online သတင်းတပုတ်မှာဖော်ပြထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဦးဆောင်ကျင်းပတဲ့85နှစ်မြောက်ဒုတိယကမ္ဘာစစ်အောင်ပွဲနေ့အထိမ်းအမှတ်အခမ်းအနားတွင်သူတို့နှစ်ဦးစလုံးမော်စကိုမြို့တော်မှာရောက်နေရပါ။ဇွန်လ23ရက်နေ့ကတော့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကရုရှားဒုတိယကာကွယ်ရေးဝန်ကြီးကာနယ်ဂျန်နရယ်အလက်ဇန်ဒါဗီဖိုမင်းနဲ့တွေ့ဆုံခဲ့ပြီးရုရှားကာကွယ်ရေးဝန်ကြီးဌာနကချီးမြှင့်တဲ့ strengthening the military commonwealth ဆိုတဲ့ဂုဏ်နူးဆောင်တစ်စိတ်ကိုလက်ခံရယူခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဇွန်လ24ရက်နေ့ကကျင်းပတဲ့ဆိုဗီယက်ပြည်အောင်စုကနာဇီဂျာမနီကိုအနိုင်ယူအောင်ပွဲခံခဲ့တဲ့အထိမ်းအမှတ်စီးရေးပြပွဲကိုလည်းနိုင်ငံပေါင်း20ကစစ်ဖက်အရက်ဖက်ခေါင်းဆောင်တွေနဲ့တူတက်ရောက်ခဲ့ပါတယ်။နိုင်ငံပေါင်း73နိုင်ငံကတပ်ဖွဲ့ဝင် 1400 လောက်ပါဝင်ဆင်နွှဲခဲ့တဲ့ဒီအထိမ်းအမှတ်ပွဲကိုမေလ9ရက်နေ့မှာကျင်းပဖို့ကနဦးစီစဉ်ထားတာဖြစ်ပေမဲ့ COVID-19 ကပ်ရောဂါကျရောက်နေတဲ့အတွက်အခုလိုဇွန်လနောက်ပိုင်းမှာကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ဒီနေ့အထိမ်းအမှတ်ပွဲကိုလူချင်းခက်ခွာခွာနေရမယ့်စီရင်စည်းကမ်းတွေနဲ့ကျင်းပခဲ့တာလို့လည်းသိရပါတယ်။ဒီထိမ့်မှတ်ပွဲသွားတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ကိုယ်စားလှယ်အဖွဲ့ပြန်ရောက်လာတဲ့အခါ COVID-19 ဆိုင်ရာချမှတ်ထားတဲ့စီကံချက်တွေအတိုင်းလိုက်နာဆောင်ရွက်သွားမယ်လို့တက်မတော်ကပြောထားပါတယ်ရှင်တရုတ်နိုင်ငံကသူ့ကိုယ်ပိုင်ပုံရိပ်နဲ့ကမ္ဘာကြီးကိုအသွင်ပြောင်းတည်ဆောက်ဖို့ကြိုးပမ်းနေတာဖြစ်ပြီးတရုတ်နိုင်ငံစီးပွားရေးအင်အားကြီးထွားလာတာနဲ့အမျှဒီမိုကရေစီနိုင်ငံအဖြစ်ပြောင်းလဲသွားမယ်လို့ယုံကြည်နေတဲ့ American မူဝါဒရေးဆွဲသူတွေဟာနှုံအားရသူတွေလားဖြစ်တယ်လို့ American သမ္မတရဲ့အမျိုးသားလူမျိုးရေးအကြံပေး Robert O'Brien ကပြောလိုက်ပါတယ်။ Arizona ပြည်နယ် Phoenix မြို့မှာ American လူငယ်ရှင်တွေနဲ့ဗုဒ္ဓဟူးနေ့ကတွေ့ဆုံပွဲမှာတရုတ်နိုင်ငံအပေါ်တင်းမာတဲ့ယက်တီချက်ချဖို့အမျိုးသားလူမျိုးရေးအကြံပေး O'Brien ကအခုလိုပြောလိုက်တာဖြစ်ပါတယ်။နိုင်ငံဟာအမေရိကန်ပြည်သူတွေရဲ့သဘောထားအမြင်တွေအပေါ်ဩဇာလွှမ်းမိုးနိုင်ဖို့အင်းနဲ့အားနဲ့စတင်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။ဒါပြင် credit card ဝန်ဆောင်မှုလုပ်ငန်းတွေ၊ကျန်းမာရေးအာမခံလုပ်ငန်းတွေနဲ့ဟိုတယ်လုပ်ငန်းတွေတဲ့ cyber တိုက်ခိုက်မှုတွေပြုလုပ်ပြီးတရုတ်နိုင်ငံကအမေရိကန်တွေရဲ့ပုံကူကြီးအချက်အလက်တွေကိုရယူကြိုးပမ်းခဲ့တယ်လို့လည်းပြောပါတယ်။ဒါကြောင့်တရုတ် Communist Party ထောက်လှမ်းရေးနဲ့လုံခြုံရေးအဖွဲ့တွေနဲ့နှိစပ်မှုရှိတဲ့တရုတ်ကုမ္ပဏီတွေအပေါ်မှာသမ္မတ Trump အစိုးရကကန့်သက်ချက်တွေချမှတ်ခဲ့တာပါ။ဒီထဲဖက်ကြီးကရကတစင်အမေရိကန်တွေအပေါ်ထောက်လှမ်းနိုင်တယ်လို့သမ္မတထရမ့်အစိုးရယူဆတဲ့ဟွာဝေးနည်းပညာကုမ္ပဏီလဲပါဝင်ကြောင်းအိုဘရိုင်ယန်ကပြောပါတယ်ရှင်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအရင်ကဆွေးနွေးပွဲတွေမှာကတိပြုထားတဲ့အတိုင်းလှုပ်ဆောင်ဖို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။2018ခုနှစ်တုန်းကတောင်မြောက်နှစ်နိုင်ငံတင်းမာမှုတွေရှော့ချနိုင်ရင်ချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ပါအစဉ်စဉ်လှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေကိုရပ်ဆိုင်းကြောင်းမြောက်ကိုရီးယားကရုတ်တရက်ကြေညာခဲ့ပြီးနောက်တနေ့မှာပဲမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကတိပေးထားတဲ့အတိုင်းလှုပ်ဆောင်ဖို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဂျောင်ချွန်ဒူးနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါရိုပူးတွဲကြေ ညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ကိုရီးယားစစ်ပွဲစတင်ခဲ့တာ1980ပြည့်ခဲ့ပြီဖြစ်ကြောင်းကိုရီးယားကျွန်းဆွယ်အတွင်းခက်ခဲရယူထားတဲ့ညီညာရေးကိုဆက်လက်ထိန်းသိမ်းကာကွယ်သွားဖို့အပြည့်အဝတာဝန်ရှိကြောင်းနဲ့မြောက်ကိုရီးယားနျူကလ িয়ার နဲ့လည်းဖြတ်သိမ်းရင်တန်တမန်နည်းအရဆက်လက်တွန်းအားပေးဆောင်ရွက်သွားမှာဖြစ်ကြောင်းပူးတွဲညင်ညာချက်မှာဖော်ပြထားပါတယ်။ကိုရီးယားစစ်ပွဲ1980ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုတော့ဒီကနေ့ကိုရီးယားနဲ့နိုင်ငံစလုံးမှာတီးခြားစီကျင်းပခဲ့ကြပါတယ်ရှင်။တော်ရရှင်များရှင်ကြာတာပြည်နေညာပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်မြမစီးပွားရေးဟာ2018-2019ဘဏ္ဍာနှစ်မှာGDP ဖွံ့ဖြိုးမှု 6.4% ရာခိုင်နှုန်းရှိရာကနေအခုလာမယ့် 2019-2020 ဘဏ္ဍာနှစ်မှာ COVID ကပ်ရောဂါကြောင့် 3.5% ရာခိုင်နှုန်းဖြစ်သွားလိမ့်မယ်လို့ကမ္ဘာ့ဘဏ်ကဒီကနေ့ဇွန်လ25ရက်မှာခန့်မှန်းသတိပေးလိုက်ပါတယ်။ဒါပေမဲ့လည်းအစိုးရရဲ့စီးပွားရေးပြန်လည်ကုစားရေးအစီအစဉ်တွေနဲ့ကပ်ရောဂါဖြစ်ပွားရေးနှုန်းသိမ့်မများတာဒါတွေနဲ့ချိန်ကြည့်မှဆိုရင်စိုးစိုးရွားရွားထိခိုက်မှာမဟုတ်ဘူးလို့စီးပွားရေးပညာရှင်တချို့ကယူဆပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါမြန်မာကအခုနှစ်ဘဏ္ဍာနှစ်မှာအစာကောင်းခဲ့ပြီးမြေကိုဗစ်ကပ်ရောဂါဖြစ်ခဲ့လို့ပြည်တွင်းပြည်ပကုသရေးဝန်ကြီးနှစ်ဖက်လုံးမှာထိခိုက်ခဲ့ပါတယ်။စပ်ပျိုးရေး၊သတင်းအချက်အလက်နဲ့စက်သွယ်ရေးကဏ္ဍတွေမှာခံနိုင်ရှိနေပြီးမြေထုတ်လုပ်မှုနဲ့ဝန်ဆောင်မှုပိုင်းမှာတော့တစ်ကမ္ဘာလုံးကြီးတူမြန်မာလည်းထိခိုက်နေလို့ဒီနှစ်မှာဖွံ့ဖြိုးမှုနှုန်း 3.5% ရာခိုင်နှုန်းပဲရှိလိမ့်မယ်လို့ကမ္ဘာ့ဘဏ်ကထပ်မံတာပါ။အစိုးရယုံသည်ပုံမှန်မလဲပတ်သေးရကြောင်းကမ္ဘာ့ဘဏ်အခြေခံပြီးတွက်ချက်တဲ့အချက်အလက်မြန်မာအစိုးရတွက်ချက်ထားတဲ့ကိန်းဂဏန်းနှစ်ခုလုံးကိုအကြည့်ကျယူလို့မရသေးဘဲကိုဗစ်ကပ်ရောဂါကြောင့်တတိယနဲ့သရုတ်ထ3လပတ်နှစ်ခုမှာမြန်မာစီးပွားရေးကျသွားနိုင်တယ်လို့ဘတ်ဂျက်လေးလာသူစီးပွားရေးပညာရှင်ဦးစောဖေဝင်းကပြောပါတယ်
ဒီစားကုန်သွယ်ရေးတွေကလည်းပဲအကုန်လုံးလိုလိုချဖြစ်နေတယ်။တရားဝင်ပုံမှန်ကုန်သွယ်ရေးကလည်းပဲတိတ်ပြီးတော့တိုးတက်မှုမရှိဘူး။ဘာလို့လဲ။ဟိုအကုန်လုံးချုပ်လိုက်ရင်တော့ first quarter second quarter ကခဏလေးအဲ့ဒါတွေနဲ့တွက်ထားတဲ့ဥစ္စာကတော့အတင်းကျင်တိုးတက်မှုရှိတယ်ပေါ့နော်။သို့တော်လည်းပဲ third quarter နဲ့ fourth quarter မှာတော့ကတိုးတက်မှုကတိတ်ပြီးတော့ဖြစ်နိုင်မယ်လို့ယူဆနိုင်ပါဘူး။ကြာတောင်ကြာဆင်းသွားနိုင်တယ်လို့ယူဆတာပေါ့နော်။
စီးပွားရေးပြန်လည်ကုစားရေးနေရာမှာသက်ဆိုင်ရာဌာနတွေကဗန်နာရေးငွေကိုမှန်မှန်ကန်ကန်နဲ့မြန်မြန်ဆန်ဆန်အသုံးချတတ်မယ်ဆိုရင်ကမ္ဘာ့ဘဏ်ထမန်းထားသလောက်ကျဆင်းသွားနိုင်လိမ့်မယ်လို့မထင်ကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကူကပြောပါတယ်
ကျွန်တော်တို့နိုင်ငံရဲ့လက်ရှိရှိတဲ့ financial state ပေါ့နော်ဒီဘယ်လောက်ရှိတယ်လဲပေါ့နော်တတိယအခုနိုင်ငံကချေးတာတွေပါတယ်အခုညီပေးတာတွေပါတယ်တောင်ပေါ်ကနေတော့ဒါသူကအရန်ကြီးချေးတွေပါတယ်နော်နောက်တစ်ခုကနော်အစွားနေတော့သူတရားဘီလန်ကားဘီလန်အခုဒါချုပ်ပြီးတော့လုပ်ငန်းတွေကိုဟိုဒါတစ်နှစ်အခုတစ်နှစ်ကနေဆက်ပြီးတော့ဒါတန်းထုတ်ပေးမယ်ဆိုတော့ဟိုအရာရိတ်တဲ့ခဏတည်းဆက်ပြီးနေရတယ်ပေါ့နော်ဆိုတော့ဒါတွေကိုပေါင်းချုပ်လိုက်ရင်ကျွန်တော်ထင်တာတော့တော်များတော့ငါဆိုတာဒါတော့ပြင်လို့တော့ရပါတယ်။သူကလည်းပြောအစ်နိုင်ကြီးရှိတယ်လို့ပြောတဲ့သဘောပဲကျွန်တော်ချက်တယ်။
မြန်မာအစိုးရကကဏ္ဍတချို့မှာရင်းနှီးမြှုပ်နှံမှုတွေတိုးချက်နေရဖြစ်လို့လာမယ့်ကမ္ဘာစီးပွားရေးလည်းလင်းလင်းမင်းမြန်ကောင်းလာမယ်ဆိုရင်လာမယ့်ဘဏ္ဍာနှစ်မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းက 9.2% ရာခိုင်နှုန်းပြန်ရောက်လာနိုင်တယ်လို့ပုံမှန်အခြေအနေပေါ်မှာကမ္ဘာဘဏ်ကတွက်ဆထားတာပါ။မြန်မာအစိုးရကတော့ CERB လို့ခေါ်တဲ့စီးပွားရေးတက်ရောက်မှုများပြန်လည်ကုစားရေးအစီအစဉ်ကိုအချိန်မီဆောင်ရွက်ခဲ့ပါတယ်။ဒါရဲ့ရည်ရွယ်ချက်ကတော့တိုင်းပြည်စီးပွားရေးတည်ငြိမ်ဖို့စီးပွားရေးလုပ်ငန်းတွေကိုပံ့ပိုးဖို့ချို့တက်သူတွေကိုကာဝယ်ပေးဖို့ပြီးတော့ဖြစ်လာမယ့်အန္တရာယ်တွေကနေကြိုတင်ကာဝယ်နိုင်ဖို့ဖြစ်ပါတယ်။အခုအချက်တွေကကျန်းမာရေးနဲ့စီးပွားရေးကဏ္ဍနှစ်ခုမှာညှိနှိုင်းဆောင်ရွက်မှုတွေအရေးတကြီးလိုအပ်တယ်ဆိုတာမိမောက်ထုတ်ပြခဲ့တယ်လို့ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခြေခံအဆောက်အအုံမှာရင်းနှီးရာဝန်ဆောင်မှုကဏ္ဍတိုးချဲ့တာပို့ကုန်တိုးလာတာတူးချင်းဝယ်ယူစားသုံးတဲ့နှုန်းပြန်တက်လာတာဒီအချက်တွေနဲ့ကမ္ဘာစီးပွားရေးပုံမှန်အခြေအနေပေါ်မူတည်ပြီးမြန်မာစီးပွားရေးဟာလာမယ့်2020-2021ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်မှုနှုန်း 9.2% ရာခိုင်နှုန်းပြန်ရောက်လာမယ်လို့ကမ္ဘာဘဏ်ကခန့်မှန်းလာပါဒါပေမဲ့စိန်ခေါ်မှုကြီးကြီးမားမားရှိနေရတာကကမ္ဘာစီးပွားရေးအခြေအနေနဲ့ခံမရခက်တဲ့ COVID ကပ်ရောဂါအခြေအနေလို့ကမ္ဘာ့ဘဏ်ကထောက်ပြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပြပို့ခဲ့တာပါ။
ရခိုင်ပြည်နယ်ရသိတောင်မြို့နယ်နေမြေခံတရင်ကတပ်မိသားစုဝင်3ဦးကိုအေတပ်ဖွဲ့ဝင်တွေဖမ်းဆီးသွားပြီးရသိတောင်မြို့နယ်ဒေသခံတွေလုံခြုံရေးစိုးရိမ်နေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရသိတောင်မြို့နယ်နေမြေခံတရင်ကတပ်မိသားစုဝင်3ဦးကိုအေရခိုင်လက်နက်ကန်ဖွဲ့ကဖမ်းဆီးသွားကြောင်းသမရောပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်
။ဒီလိုမျိုးဖန်တီးထားရည်နဲ့ဖန်တီးကြလို့ကြတယ်မလို့ဒီသမရောပြောင်းနေလိုက်လမ်းဒီကိုတောက်ပြည့်ရတယ်။ဒီနေ့ကလိုက်ဆောင်သွားတယ်လေ။အတိုင်းနဲ့တမရောပြောတော့ပြေးတော်မှာရှိတဲ့တိုင်းပြည်ကဒီနေ့ကတော့ အမျိုးဖန်ပြီးတော့ဒီကတ္တလည်းနိုင်ရမယ်ဒီကတ္တကြောင့်မာမဲလဲမှာတို့မိုင်းခေါင်ထားတဲ့မိုင်းတော်မှာဆက်တတ်ဆက်ရဖြစ်
အဖန်ခံရသူ၃ဦးကိုတမတော်ကလိုက်လံရှာဖွေရင်ယသိတောင်မြို့နီးမှာအေဘက်ကမိုင်းဆွဲတိုက်ခိုက်တာခံခဲ့ရတယ်လို့လဲဘုံမချုပ်စွန်မင်းတို့ကပြောပါတယ်။အဖန်ခံရသူ၃ဦးဟာမနေ့ကယသိတောင်မြို့နယ်ချင်းတားရွာဘက်ကိုသွားရောက်ရမှာအေအဖွဲ့နဲ့အမခံတွေကနေမွန်လွဲပိုင်းမှာဖမ်းဆီးခေါ်ဆောင်သွားကြောင်းဒီကနေ့မှာတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တမီတာစုဝင်၃ဦးကိုဖမ်းဆီးသားကြောင်းအေဘက်ကတည်ပြုခဲ့ပြီးဖမ်းဆီးရတဲ့အချိန်တွေကိုတော့အေပြောခွေရခိုင်ဒုက္ခကအခုလိုပြောပါတယ်။
ဒီတော့ဘက်မှာမြန်မာစစ်တပ်ရဲ့ဒီတမိသားစုဝင်၃ယောက်ကိုကျွန်တော်တို့ထိန်းသိမ်းဆေးဆေးနေတာရှိတယ်ဗျခုကတော့ဆေးဆေးနေတယ်နော်ကျွန်တော်တို့ဒီမကြခင်တော့ဟိုပြည်ပြည်စုံစုံထုတ်ပြန်ပေးတော်မူလို့ရှိတယ်မြန်မာစစ်တပ်ဟာသူတို့ဒီတပ်ထေးမှာတာဝန်ထမ်းဆောင်နေတဲ့ရခိုင်လူမျိုးတွေနဲ့သူတို့ရဲ့မိသားစုတွေကိုအုံချပြီးတော့မှတကင်းစုံစမ်းတာတွေနောက်ဒီကင်းထောက်လုပ်ငန်းတွေပေါ့နော်အထူးသဖြင့်ဒီစစ်ထောက်လိုင်းရဲ့လုပ်ငန်းတွေကိုဒီသူတို့လုပ်နေတာတွေရှိတယ်ဗျနောက်ပြီးလို့ရှိရင်ဒီမွ슬င်တွေနဲ့ရခိုင်တွေကြားမှာဒီပြဿနာတွေဖြစ်အောင်ဖန်တီးဖို့ကြိုးစားနေတာတွေလည်းရှိတယ
်။ဒီထိတ်တော်မြို့မှာခမာရ936 930 938တိုက်ရင်3ခုရှိပြီးအခုဖန်ခံရတဲ့သူတွေဟာပေတာရင်ကဆိုတာရှင်းရှင်းလင်းလင်းထုတ်ပေါ်တာမရှိပါဘူး။ကျင်းတာရွာဟာရသေးတောင်မြို့နဲ့ခွန်တမိုင်လောက်ဝေးပြီးတမိသားစုဝင်တို့အဲ့ဒီရွာကိုသွားတဲ့ပေါ်မေခွန်ထုတ်เสียဖြစ်နေတယ်လို့ရသေးတောင်မြို့ခံသူကဆိုပါတယ်။ကျင်
းတာရွာဆိုတာရသေးတောင်လည်းတော့ဝေးတယ်ခွန်တမိုင်လောက်ဝေးတယ်။တမတော်ဒီကံတော်ကအဲ့ဒီရွာကိုဘာလို့ပို့သွား။ကျင်းတာမိသားစုတွေကဒီမြို့ပေါ်ကိုဝေးလာဝေးတာတောင်လုံခြုံရေးဒူမီဖောင်းလက်လက်ကြီးအပြည့်အဲ့လိုဂျန်ပြီးတော့ဝင်လာဗျ။အဲ့ဒီကျင်းတာတော့တောင်းလို့ဆိုသူတို့ကဘယ်လိုမျိုးတင်လာလဲဆိုတော့ကျွန်တော်မေးချင်တာလေ
ဖန်စီခံရသူတွေရဲ့တရင်ကိုစုံစမ်းလို့မရသေးသလိုတိရခန့်ချင်းသာရွာသားတွေနဲ့အနီးဝန်းကျင်ကရွာသားတွေနေရာကနေတိမ်းရှောင်နေကြရတယ်လို့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်
ဒီတော့ဝန်တော်မရသေးဘူးအဲ့ဒီရွာမှာလေးရှိတယ်ကိုစိတ်ကြောက်နေဒါပေမဲ့အဲ့ဒီတရော်လုံးဝဆက်ကြည့်တော့ဘယ်ပြီးဒီရွာကိုဖုံးဆဲဖို့တော်တော်ဖြစ်တာသူကပြီးနေတာကအကုန်လုံးဆေးရွာလောက်ရှိတယ်
လက်ရှိမှာနေမြေခံလုံခြုံရေးသက်ဖွဲ့ဝင်တွေဟာဖန်စီခုဆောင်ခံရတဲ့တမိသားစုဝင်၃ဦးကိုရှာဖွေနေစေလို့တမတော်ဘက်ကတရင်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်စစ်ရေးသိမ်းမှနေစေအချိန်မှာမြန်မာစစ်တပ်ဘက်ကရောရခိုင်လက်နက်ကိုင်အေအဖွဲ့ကပါတင်ကမကင်းဖြစ်သူတွေကိုအပြန်အလှန်ဖမ်းဆီးနေကြပါတယ်။လက်ရှိရသေးတောင်မြို့နယ်မှာမြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးမြို့ခံတွေပါဝင်ကြေးရွာသားများပြားစစ်ဘေးသိမ်းရှောင်နေရပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်တရင်ပြဖို့ထားပါတယ်။
ရခိုင်နောက်ပိုင်းဟာရတိတော်မျိုးတွေမှာနေရာဆက်တိုက်ပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတောင်းရှင်ထွက်ပြေးနေကြသလိုအရသာထိခိုက်မှုတွေရှိနေတဲ့ကြောင်းပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းဟာရတိတော်မျိုးတွေနေမှာမနေ့ကညနေပိုင်းကတပ်မတော်စစ်ကြောင်းတစ်ခုမိုင်းဆွေးတိုက်ခိုက်ခံရပြီးပြစ်ခတ်မှုဖြစ်ပေါ်ခဲ့တာကြောင့်ရတိတော်မျိုးဘွားကစစ်ဆောင်တူအတန်ရရှိခဲ့တယ်လို့ရတိတော်မျိုးဘွားစစ်ဆောင်တူကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
ဟုတ်ကဲ့ဗျာမနေ့ကလေကျွန်တော်တို့၄နိုင်25လောက်မှာမျိုးဘွားတိုင်ရင်ကဟိုဟာဒီရတိတော်မျိုးကိုကြားရင်းပဲစကြောင်းချက်တယ်အဲဒီကြားကားကြီးတဌာနမရောက်ဘူးရုပ်အဝင်ဆိုင်ဖို့ဆိုင်ဖို့နားမှာသူတို့ဖြစ်ဖြစ်မှုဖြစ်ကြတယ်နှစ်ဖက်တိမှုဖြစ်ပြီးတော့အဲလေးဘက်လေးတန်းအကုန်လုံးလက်လက်ကြီးလက်လက်ငယ်တွေနဲ့ရန်တန်းလို့ဖြစ်တဲ့အတဲမှာသူတို့ရတဲ့အောင်မြို့ပေါ်မှာရှိတဲ့ဒီချွေးပါရမီသေပေးဆောင်ဘုံတော်ကြီးကျောင်းမှာဒီသေပေးဆောင်တော်ကြီးတဲ့ဥမောင်ရင်ညွန့်အသက်54နှစ်သူ့ကိုရှိရဗျ
ဒီကနေ့နေ့လေးပိုင်းမှာလေပြစ်ခတ်မှုတွေရှိနေပြီးရတဲ့အောင်မြို့ပေါ်ရက်ွက်တွေကိုလက်လက်ကြီးကြီးထိမှန်တာတွေရှိတယ်လို့သူကဆက်ပြောပါတယ်
ဒီနေ့အချိန်ကဟိုဟာကျွန်တော်တို့ဒီတနာ30လောက်မှာအမအမအဲ့ကြားချောင်းကြီးနားမှာမိုက်ပွဲလို့ကျွန်တော်ပြောတော့ကြားပြီးတော့အဲ့ဝုန်းနဲ့အတန်ကြားပြီးတော့ဒီမြို့ပေါ်တည်ရင်ကနေပြီးတော့ဒီကျွန်တော်မြို့ပေါ်ကိုလက်လက်ကြီးလက်လက်ငယ်တွေနဲ့ဟိုဟာ level နေတဲ့ဟိုဖြစ်တဲ့အဲ့ကဒီမြို့ပေါ်ကိုလည်းသိရကြပြီးအခါနေ့စတဲ့ကြောင်းကိုလည်းသိရတော့ပြောတယ်နောက်ပြီးတော့မြို့ပေါ်မှာရှိတဲ့တစားအင်းနေရတဲ့ကြည့်ရလို့ပြောမှကြားပါကြ
။ရတိတောင်ဖက်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတပ်မတော်တတိမှန်ပြန်ကြားပြီးပြောခွင့်ရဘူမှုချုပ်စောမင်းထွန်းကခုလိုပြောပါတယ်
။မမေးမြန်မြန်ပဲဒီရောက်လို့ရှိကြမှာပြည်ပြမီတာ1000လောက်ပါပဲ။အဲဒီဖြစ်ကြောင်းဒီ9000မှဆက်တက်ထားတယ်။အဲ့ခါကျမှစစ်ပြီးပြောခါရရှိသွားတာရှိတယ်။တိုက်ပွဲပြင်းထန်ခြင်းကလည်းမရှိပါဘူးဗျ။အဲ့မှာကျွန်တော်တို့က9000မှဆက်တက်ထားတာတက်ချက်ကြမ်းလို့ပြန်ပြစ်တာမှာပေါ့ပြန်ပြစ်တာဖြစ်ပြီးကျွန်တော်တို့ကဖြစ်ရတာရရှိတဲ့စစ်ပြီးပြောခွင့်ပါ
မနေ့ကရသေးတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပေါ်ခဲ့တာရှိတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့တော်ခွင့်ရခိုင်ဒုက္ခကပြောပါတယ်
။မနေ့ကရသေးတောင်မြို့ရဲ့အပြင်ဘက်မှာဒီမနေ့အနေနဲ့ကြတိုက်ပွဲဖြစ်တာရှိတယ်။ဆိုတော့ဒီမြန်မာစစ်တပ်ဘက်က9ဦးထက်မနေ့ကြဆုံးပြီးတော့ဒဏ်ရာခဲ့သူတွေလည်းရှိတယ်။ဆိုတော့အဲ့လိုမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေများတဲ့အကြောင်းမို့လို့ဒီမြန်မာစစ်တပ်ဟာလက်နက်ကြီးလက်နက်ငယ်တွေနဲ့နေပြီးတော့ဒီကျွန်တော်တို့ရခိုင်ပြည်သူတွေနေတဲ့ဟိုရွာတွေရပ်ကွက်တွေဘက်ကို
ကိုကြီးဒီလူမျိုးရေးရအမုံပြားတွေပေါ်မှာအခြေခံပြီးတော့မှာဒါရေချက်ချင်းချင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်အဲ့လိုတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မို့လို့ဒီကတိကောင်ကဒီအမျိုးသားဒုတန်ရသွားတာရှိတယ်လို့သိရတယ်လက်ရှိရှိမှာတိုက်ပွဲတွေကြောင့်ရသေးတော်မျိုးနဲ့နေတဝိုက်ကဒေသခံတွေတောင်းဆိုထွက်ပြေးနေကြတယ်လို့ရသေးတော်မျိုးနဲ့မြို့သားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်လာကပြော
မှုန်ဖြစ်ပွားတဲ့နောက်ပိုင်းမှာအဲ့ဒီရတဲ့အောင်မျိုးပေါ်ကရဲခွဲတစ်ခုကမျိုးထည့်ဝင်ပြေးလာတယ်။နောက်ရတဲ့အောင်မျိုးရေးတစ်ဖက်ကန်၆တန်းဆောင်ရှိတဲ့ပြင်ခေါရွာတေးပြင်ခေါရွာဟောင်းအလေးရွာပြား၆ကြီးတို့တွေကပြေးရတယ်။နောက်ဒီနေ့လေဒီနေ့မနေ့မှလည်းဆက်ပြေးပြေးတော့အဲ့ဒီဒီနေ့မနေ့ပြေးတာကကျင်သာပြေးရွာပွင့်ရွေရွာဟောင်းပွင့်ရွေရွာပြည်ပါတလေကြီးရွာနောက်ပုံမကျော်မျိုးတွေကကြောက်တန်ပြည်ကြီးရွာအဲ့ဒီရွာတွေကဖြတ်ပြေးတယ်အပေါ်လုံးလူတပေါက်ကျော်လောက်ရှိတ
ယ်ရတဲ့တော်မျိုးတွေကြောက်တန်ကြီးရွာနဲ့အနီးတစ်ဝိုက်မှာရခိုင်လက်နက်ကန်အဖွဲ့ဘက်ကလှုပ်ရှားမှုတွေရှိနေတာကြောင့်အဲ့ဒီကြီးရွာတွေကိုနေနေရှင်းလင်းလေးလှုပ်ဆောင်သွားမှာဖြစ်တာကြောင့်ဒေသခံတွေအနေနဲ့ကြီးရွာတွေမှာထွက်ခွာပေးဖို့ရတဲ့တော်မျိုးတွေအုပ်ချုပ်မှုလက်မှတ်တွေတတိပိစာပေးထားတာလည်းဖြစ်ပါတယ်ရခိုင်နောက်ပိုင်းမှာလက်ရှိရှင်တိဆွေရတက်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရသူတွေများလာပြီးဒေသခံရသားတွေလည်းထိခိုက်မှုတွေရှိနေပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်မြန်မာနိုင်ငံမှာမကြခင်ကျင်းပမဲ့2020ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေအနေနဲ့ COVID-19 ကပ်ရောဂါအခြေအနေကြောင့်မဲဆွဲစီယုံရေးအကြက်တဲဖြည့်ရှင်ဖို့နီလန်းတက်တွေနဲ့ကြော်လွားဖို့စီစဉ်လာကြတာတွေကိုကျမမိခါကစူးစီးတင်ပြပေးသွားပါမယ်။ကမ္ဘာကပ်ရောဂါ COVID-19 အကြက်တဲအခြေအနေကြုံနေရပေမဲ့ရောဂါထိန်းချုပ်နိုင်တဲ့အခြေအနေရှိနေတာကြောင့်လာမယ့်ရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပမယ်လို့ကော်မရှင်ကကြေညာထားပြီးရက်အတိအကျမသိရသေးပါဘူး။COVID-19 ရောဂါထိန်းချုပ်ကန့်သတ်မှုတွေရှိနေလို့မဲဆွဲစည်းရုံးတဲ့ကာလအဆင်မပြေမှာကိုနိုင်ငံရေးပါတီတွေဘက်ကစိုးရိမ်မှုတွေရှိနေခဲ့ကြပါတယ်။တကယ်လို့ COVID-19 ကြောင့်ကန့်သတ်မှုတွေဆက်ရှိလာမယ်ဆိုရင်ကန့်သတ်မှုရှိနိုင်တဲ့မဲဆွဲစည်းရုံးရေးပိုင်းအတွက်စဉ်းစားထားချက်အပေါ်ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်လိတ်ကအခုလိုပြောပြလာခဲ့ပါတယ်
။မျိုးနော်မဆိုင်နဲ့တွားမယ်ဆိုတဲ့နေရာမှာတယ်လီဖုန်းဆက်သွယ်ပြီးတော့မှအကြောင်းကြားရုံတက်တက်ပေါ့နော်။နောက်ဒီဒီနေ့ကိုရပေါ့ Facebook ကနေပြီးတော့မှရှမ်းပြီးတော့မှကျွန်တော်ပြောခြင်းနဲ့ message လေးကိုရှမ်းပို့ရဲအဲ့ဒီဆက်တော့ကျွန်တော်တို့နိုင်ပါလိမ့်မယ်ဆီမှာခါတိုင်းကျွန်တော်တို့အားပေးနေကြမြန်ဆန်နိုင်ရှင်တဝက်လောက်တော့ရပါမလားဆိုပြီးတော့ဆွေးနွေးကြတော့ရှိတယ်ဒီနေ့အခြေခံပါတီဖြစ်တယ် online ဆိုတာလည်းနေရာတကာပေါက်ရောက်တာမဟုတ်ဘူးနောက်ပြီးတော့မှသုံးနိုင်တဲ့အင်အားလည်းနေတယ်အဲ့တော့လူငယ်ဝက်ပြန့်ပန့်ထားပြီးတော့မှဒါစီးရင်ဆက်ဆောင်ရမှာဖြစ်တဲ့ကြောင့်မို့လို့ဒီဗီဒီယိုမထီရောက်နိုင်ပါဘူး။တခြားနီလန်းတော့လည်းညောလို့ရှာလို့မတွေ့သေးတဲ့ကြောင့်လို့ဒီခုကိုရေကိုတုံးဖို့လောက်ပဲကျွန်တော်အရင်ထားပြီးလုပ်နေရတာပါ
။ဒီအပိုင်းနဲ့ပတ်သက်လို့စဉ်းစားထားချက်တာဖြစ်ပြီးတရားဝင်ကော်မရှင်ဘက်နဲ့ညှိနှိုင်းပြီးမှသာနောက်ထပ်နီလန်းတွေကိုပါတီတွင်ထပ်မံတိုင်ပင်ရမယ်လို့ဆိုင်းလိတ်ကပြောပါရယ်။ဒီ2020ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့ပြည်သူ့ရှေ့ဆောင်ပါတီကလည်းမဲဆွယ်စည်းရုံးရေးကန့်တတ်မှုတွေရှိလာရင်သူတို့အနေနဲ့ဆိုရှယ်မီဒီယာကိုအားကိုးဖို့စဉ်းစားထားတာရှိရဲ့လို့အဲ့ဒီပါတီဒုဥက္ကဋ္ဌဦးမြင့်မောင်ထွန်းကပြောပြပါတယ်
ကျွန်တော်တို့ကအခုလည်း online နဲ့တော့လုပ်နေတာပေါ့နောက် Zoom application နဲ့လည်းလုပ်နေတာပေါ့ဒါပေမဲ့ဒါကြီးကဖြစ်တာလို့တော့ကျွန်တော်လုပ်နေရတာလीနောက်ကျွန်တော်တို့ကလူချင်းထိတွေ့တာကတော့ပို့ပြီးတော့ကျွန်တော်တို့ကစိတ်ဝင်စားတာပေါ့နော်ကျွန်တော် Zoom နဲ့ကြတော့လေဟိုအဲ့လောက်ကြီးကျွန်တော်တို့ကစိတ်ထဲမှာအာရုံကမရဘူးကြာဟိုကျောင်းလည်းကျောင်းရင်ဆိုင်ပြီးတော့စကားပြောရတာမျိုးမဟုတ်တဲ့အတွက်expression လဲနည်းတယ်ပေါ့ဗျာဒါလည်းကျွန်တော်တို့ကမတတလို့တော့လုပ်နေရတာပေါ့နော်အဲ့တော့ကျွန်တော်တို့ပါတီအစ်စ်တွေအတွက်တော့တင်မတန်ကိုဒါ challenging တစ်ခုပဲလို့ကျွန်တော်မြင်ပါလေခင်ဗျာ
လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့လက်ရှိရောဂါကူးစက်မှုအခြေအနေကြောင့်ပ ဘလို့ပုံစံနဲ့နိုင်ငံရေးပါတီတွေမဲဆွယ်မလဲဆိုတာကလည်းခုထိရှင်းလင်းစွာမသိရသေးသလိုဆိုရှယ်မီဒီယာအားနည်းတဲ့ဒီနိုင်ငံအတွက်ကဒီနည်းလမ်းကိုကျင့်နိုင်ဖို့ကလည်းအခက်အခဲများစွာရှိနေတယ်လို့သူကထောက်ပြတော်ပါတယ်
online media ကိုအသုံးပြုပြီးတော့လဲဆန္ဒရှင်ပြည်သူလူထုနဲ့ဆက်ဆက်တဲ့ကိစ္စတွေကကျွန်တော်တိုင်းပြည်အနေနဲ့တော့အနေအခြေအနေနဲ့ဆိုလက်တွေ့မကျနိုင်ဘူးလို့ကျွန်တော်တို့ယူဆပါတယ်။ဘာကျွန်တော်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုအနေအထားကျွန်တော်တိုင်းပြည်မှာရှိတဲ့ပြည်သူလဲဆန္ဒရှင်ပြည်သူအများစုကြီးရဲ့သူတင် online ပေါ်မှာအသုံးပြုနိုင်မှုအနေအထားပေါ့နော်။အဲ့ဒီအခြေအနေတွေကလက်တွေ့နဲ့တော့နည်းနည်းကျဉ်းကွာနေရလို့ကျွန်တော်ပြောချင်ပါတယ်။ကဲမဲဆန္ဒရှင်လူပြည်သူတွေကလူကိုယ်တိုင်တရိုက်ထိတွေ့တာလူကိုယ်တိုင်သွားစကားပြောတာကအတူကျွန်တော်တို့အခြေအနေနဲ့အကိုက်ကြီးဆုံးလို့ကျွန်တော်အဲ့လိုပဲကျွန်တော်ယူဆရက
ြဒီလိုအွန်လိုင်းလူမှုကွန်ရက်တွေကိုအားကိုးမယ်ဆိုရင်ပြည်내အခြေပြုပါတီတွေပါတီအငယ်တွေနဲ့ပါတီတစ်တွေအတွက်ကနီးပညာပိုင်းအခက်အခဲတွေရှိတဲ့အပြင်မဖွံ့ဖြိုးတဲ့နေရာဒေသတွေကပြည်သူတွေကိုဘလို့ပါဝင်နိုင်အောင်လှုပ်ဆောင်မလဲဆိုတာကလည်းကြီးမားတဲ့မေးခွန်းတစ်ခုဖြစ်နေတယ်လို့ပါတီတွေဘက်ကထောက်ပြကြကြပါတယ်။ရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကိုတော့ရှေ့လာတဲ့ကြေညာဖို့ရှိတယ်လို့ကော်မရှင်ကတော့ဆိုထားပါတယ်။ရွေးကောက်ပွဲကိုကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့လည်းကော်မရှင်ဘက်ကပြောဆိုထားပြီးတည်ဆဲမပုံတင်ထားတဲ့ပါတီအရေးအတွက်က68ခုရှိပြီးဒီထဲကပါတီ90ဒီပါလာမဲ့ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ပဲလို့ခန့်မှန်းထားကြပါရဲ့ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ဘာသာခြားသူလူအကြမ်းမှဖြစ်ခဲ့တဲ့အောင်လံမျိုးကလူသက်မှုအပေါ်အကြောင်းပြပြီးဘာသာရေးလူမျိုးရဲ့အထူးကြုံမဖြစ်စေဖို့နဲ့တရားဥပဒေစိုးမိုးမှုရှိအောင်သာဆောင်ရွက်တင်တယ်လို့ဘာသာရေးညီညာရေးနဲ့လူအခွင့်အရေးလှုပ်ရှားသူတွေကပြောထားပါတယ်။ဒီအကြောင်းကိုကျမစုစုကတင်ဆက်ပေးပါမယ်ရှင်။ပြည်ခဲ့တဲ့ဇွန်လ18ရက်နေ့ကမကွေးတိုင်းအောင်လံမြို့မှာရှိတဲ့စခန်းကြီးရွာအတွင်းလူများရှိမှာအစ္စလမ်ဘာသာဝင်တဦးကိုဓာတ်နဲ့ထိုးသတ်မှုဖြစ်ပွားခဲ့ပါတယ်။အဲဒီလိုဓာတ်နဲ့ထိုးခဲ့သူဟာအောင်မြေကုန်းရွာခုံကြီးအကြောင်းကဥနန္ဒဝန်သားဖြစ်ပြီးတော့ဘာသာရေးခွဲခြားတဲ့အတုံးနှုံးတွေနဲ့ဆဲဆူခဲ့ပြီးဓာတ်နဲ့အုံချက်ထိုးသတ်ခဲ့တာလို့တည်ဆုံးသူရဲ့မိသားစုဝင်တွေကပြောပါတယ်။အခုဖြစ်စဉ်နဲ့ပတ်သက်ပြီးရဲထုတ်ပြန်ချက်ထဲမှာတည်ဆုံးသူဟာအသက်19နှစ်အရွယ်စိတ်အယောင်ဝယ်ပြုလုပ်သူအစ္စလမ်ဘာသာဝင်ဖြစ်တယ်လို့ဖော်ပြထားပေမဲ့အသက်အရွယ်အမှန်က16နှစ်သားရှိသေးတယ်လို့မိသားစုဝင်တွေစီဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ်
။16နှစ်ဆိုတာကမှန်တယ်ခမ။ဟောဘုန်းကြီးကဆက်ကျွန်ဟာစိတ်မနှနာနှက်လာတော့ဥပဒေအရဆုံးဖြတ်သွားပါလိမ့်မယ်။အဲ့ဒါကျွန်တော်တို့ကဘာမှပြောပါမှမရှိဘူးလေ။သူတို့ဒီတခါပြောတဲ့စကားတွေပေါ်လာရတာနော်။ကျွန်တော်တို့ကလည်းတော့ဘာမှဒါတွေကမသိနိုင်ဘူးဖြစ်ပြီ။အဲဘာမှတော့လို့စေသူတွေသူတို့တော့မရှိသေးဘူးဒီတေခံတော့တရက်ဖြောင်းကိုကြောင်းရှိထားတယ်ပေါ့နော်ဆိုတော့အဲ့လောက်ပဲအကျဉ်းချင်းနဲ့သိရတယ
်အခုဖြစ်ခဲ့တဲ့ကိစ္စပေါ့ဘာသာရေးလူမျိုးရေးကိုဆွဲမထည့်ပဲရာဇဝတ်မှုတစ်ခုအနေနဲ့သာတရားဥပဒေစိုးမိုးမှုရရှိအောင်လုပ်တင်တယ်လို့ငင်းငန်းမြတ်တာဘာသာပေါင်းစုံငင်းငန်းရေးအဖွဲ့ဝင်ဦးအေးလွင်ကပြောပါတယ
်ဒါကတော့ရာဇဝတ်မှုတစ်ခုပါပဲရာဇဝတ်မှုတစ်ခုကရာဇဝတ်မှုလို့ပဲဖြစ်တင်တာပေါ့နော်သို့တော်လည်းပဲပတ်သက်တဲ့ပုဂ္ဂိုလ်ကပေါ်စီတခုဘာသာရေးတခုနဲ့နွယ်တဲ့သဘောလည်းရှိတာပေါ့နော်အဲ့တော့ဒီဟာပေါ်မှာလူမျိုးရေးဘာသာရေးဟိုအမျက်ထုတ်ချင်တဲ့လူတွေရဲ့အမျက်မရအောင်နှစ်ပယ်စလုံးဝထိန်းသိမ်းသိမ်းနဲ့ညာအမျိုးမြင်ကြီးမားစွာနဲ့ဆောင်ရွက်ရမယ်ရာဇဝတ်အကြောင်းအတိုင်းပဲသွားပါလိမ့်မယ်ဘာသာရေးလူမျိုးရေးအထူးကိုင်းနေဖန်တီးကျင်တဲ့လူတွေရဲ့အကြိုက်အကွက်တည်တဲ့မဝင်မှုကိုအားလုံးထိန်းသိမ်းသိမ်းလုပ်ရပါလိမ့်မယ်
လူမျိုးဘာသာမေးပြီးမှဓာတ်နဲ့ထိုးတက်လိုက်တဲ့ဖြစ်စဉ်ဟာမုံတိမှုကိုအခြေခံတဲ့လူသက်မှုဖြစ်ပြီးအမုံတရားကနေအမုံရာဇဝတ်မှုအထိဖြစ်သွားတာဟာကောင်းတဲ့အလားအလာမဟုတ်ဘူးလို့လူအခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့မိညာချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းက COE ကိုပြောပါတယ
်ဒီအဖို့တော်မှုလာနဲ့ပြောကြားချက်ကိုကြည့်မယ်ဆိုရင်တော့ဒါ hate crime ကတော့တေးကြတယ်ဗျာအခုကျွန်တော်တွေ့ရတာဒီမကျူးလူငယ်မှာဒါနဲ့ပတ်သက်ပြီးတော့ဘာသာရေးကိစ္စတွေဖြစ်မယ်ဆိုတဲ့ဟာမျိုးပြီးလို့ရှိရင်ဒါနဲ့ပတ်သက်ပြီးတော့သူတို့ကိုချိန်ချောက်ပြီးတော့ရည်ရွယ်ပြောဆိုပြီးမှနောက်ဆုံးဝင်ပြီးတော့ဒါနဲ့ထိုးပြီးတော့အချက်ပေါင်းများစွာလုပ်ဆောင်မျိုးပြောမယ်ဆိုရင်တော့မုန်းတိမှုကိုအခြေခံတဲ့အရာမျိုးဖြစ်ပါတယ်ဒါပေမဲ့ရည်ရွယ်ချက်ကတော့ခုနကျွန်တော်တို့အရင်တော့ဖြစ်တယ်လို့ဘာသာရေးပြည်ပကဖြစ်ဖို့အတွက်ရည်ရွယ်တဲ့ဟာဟုတ်လားမဟုတ်လားတော့ကျွန်တော်ပြောလို့မရဘူး
ဘာသာရေးပေါ်အခြေခံတဲ့တင်မာမှုတွေဟာပြည်တွင်းမှာရှိနေပြီးဖြစ်သလိုမတည်ငြိမ်မှုတွေနဲ့ပြည်ပခန့်ဥတီလာဖို့ဘာသာရေးကအကောင်ဆုံးလက်နက်ဖြစ်နေတာကြောင့်သတိထားဆင်ခြင်ဖို့လိုတယ်လို့သူကဆိုပါတယ်။ဒါရင်းနဲ့ပတ်သက်ပြီးကျူးလွန်သူကိုဖမ်းဆီးထားပြီးဖြစ်ပေမဲ့ဘာသာရေးအခြေခံတဲ့ပြည်ပခန့်ဖြစ်မလာဖို့ကိုဘာသာရေးအတိုင်းအဝန်နဲ့လူခွင့်ရေးလှုပ်ရှားသူတွေကသတိပေးနေတာပါ။ကျမအဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။
ဗ
ီရောင်စင်ငင်းချိုင်းညီလာက27ရာစုပင်လုံးစရုတ်ကအစီဝေးကျင်းပရေးနဲ့ပတ်သက်ပြီး၃ရက်ကြာဆွေးနွေးခဲ့တဲ့အစိုးရနဲ့ NCA အပြည့်အစအချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲနောက်ဆုံးအခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါအစိုးရနဲ့ NCA အပြည့်အစချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုစလဲရီဟာဒီလ23ရက်နေ့ကနေစတင်ပြီးရန်ကုန်မြို့မှာဆွေးနွေးခဲ့ကြရမှာဒီကနေ့ဆွေးနွေးပွဲပြီးဆုံးသွားချိန်မှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုတ်တာအစည်းအဝေးကိုလာမယ့်ဩဂုတ်လမှာကျင်းပဖို့အကြံပြင်းသဘောတူညီခဲ့ကြပါတယ်ဒါပေမဲ့ညီလာခံမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိပ်ပိုင်းသုံးမှာပါဝင်မဲ့အချက်တချို့ကိုတော့နှစ်ဖက်ညှိနှိုင်းဖို့ကြံရှိနေတဲ့အတွက်ဆက်လက်ဆွေးနွေးဖို့ရှိနေကြောင်းငင်းကြေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကပြောပါတယ
်ဒီနေ့ဆွေးနွေးပွဲမှာတော့ဩဂုတ်လဒုတိယပတ်လောက်မှာပြည်ထောင်စုငြိမ်းချမ်းညီလာခံ27ရာစုပင်လုံးလုံနိုင်ဖို့ဥတည်ဆွေးနွေးတယ်အဲ့တော့ဆွေးနွေးချက်ထဲမှာတော့ဒီစာချုပ်မှာပါမဲ့အစိပ်ပိုင်းအတုံးကိုလုံးဝလည်းအခြေခြေလည်းလည်းဆွေးနွေးတယ်။ဒါပေမဲ့ဒီထဲမှာသဘောတူညီတဲ့အချက်တွေရှိတယ်လို့ဆက်ပြီးဆွေးနွေးရမယ့်အချက်တွေလည်းရှိတယ်။အဲဒါမို့လို့ဇူလိုင်လ2ရက်3ရက်4ရက်မှာဒီကြောင်မှာ NRPG ကြောင်မှာပဲကျွန်တော်တို့နောက်တစ်ကြိမ်ဆက်ပြီးတော့ဆွေးနွေးဖို့ဆိုတာတော့ကျွန်တော်တို့တစ်ဖက်ညှိနှိုင်းခဲ့တာရှိတယ်။
ဒီနေ့ဆွေးနွေးပွဲအပြီးမှာလာမယ့်ဩဂုတ်လမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုတ်တာအစည်းအဝေးကျင်းပရေးအတွက်အရှိန်ပိုရလာကြောင်းထည့်သွင်းပြောကြားပါတယ်။လာမယ့်ညီလာခံမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိပ်ပိုင်း၃မှာ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020အလွန်အစင်းလိုက်ရှေ့လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထဲပေါ်မှုနဲ့အခြေခံမူသဘောတူညီချက်စရတွေပါဝင်တာဖြစ်ပါတယ်။ဒီချက်တွေထဲမှာအဓိကဆက်လက်ဆွေးနွေးဖို့ကျန်တဲ့အချက်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာတော့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီဆက်ဆွေးနွေးရမယ့်အချက်တွေထဲမှာတော့ကျွန်တော်တို့လုံခြုံရေးဆိုင်ရာကံလမ်းကောင်းစီခြင်းဆိုတဲ့ကိစ္စရပ်နေပြီပေါ့နော်။ဒါအဲ့ဒါအခုကဆက်ဆက်နေနေတာကျွန်တော်တို့နိုင်ငံရေးဆွေးနွေးရရလာတဲ့ရလက်ကိစ္စကြီးဒီနေ့လုံခြုံရေးဆိုင်ရာကံလမ်းကောင်းစီခြင်းကိစ္စတွေလက်ထပ်နိုင်ငံရေးအဲ့ဒီအခြေခံမျိုးတွေတော့ပြန်ပြီးတော့ပြင်ပြရအဲ့တော့ဒီကျွန်တော်တို့ဒီမခတ်ချုပ်ပြတဲ့ရတရားကဒီမူဝါဒနဲ့မှာကျွန်တော်ဆက်တင်ထုတ်ဆိုရမယ့်အချက်လက်တွေပေါ့အဲ့ဒီအချက်တွေမှာတော့ကျွန်တော်တို့ပြန်ပြီးတော့ဆက်ပြီးတော့ဆွေးနွေးကြအောင်
အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကိုစလဲရီဆွေးနွေးပြီးနောက်ဆုံးရလာတဲ့အချက်တွေကိုတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမစတင်ပြီးကျင်းပမဲ့ JICM ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့ UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကိုတင်ပြပြီးအတည်ပြုချက်ရယူရမှာဖြစ်ပါတယ်ဒီကနေ့နှစ်ဖက်ဆွေးနွေးတဲ့အချက်တွေကိုဆွေးနွေးပွဲအပြီးမှာတော့ UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနိုင်ငံရေးပါတီအစုအဖွဲ့ကကိုယ်စားလှယ်တွေကိုဖိတ်ကြားပြီးပြန်လည်တင်ပြရှင်းလင်းခဲ့ကြပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရစနစ်မှာတခါမှဖြတ်တောက်မခံရဘူးတဲ့စစ်တပ်အသုံးစရိတ်ကိုတို့တော့ကအနေချင်းရှော့ချနိုင်တာကိုပထမဦးဆုံးတွေ့ရပါတယ်။ဒါပေမဲ့စစ်တပ်ဟာအစိုးရအတွက်ဝန်ထုပ်ဝန်ပိုးကြီးလို့ဖြစ်နေကြောင်းဦးအောင်ခင်ကသုံးသပ်ထားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ဒီမှာအစိုးရရဲ့ဘတ်ဂျက်အသုံးစရိတ်မှာစစ်တပ်ရဲ့အသုံးစရိတ်ဟာအများဆုံးဖြစ်ပါတယ်။ပညာရေးနဲ့ကျန်းမာရေးအသုံးစရိတ်နှစ်ခုပေါင်းတဲ့များပါတယ်။တိုင်းပြည်နဲ့စည်အစရင်ထုတ်လုပ်မှုရဲ့300ရာခိုင်နှုန်းလောက်ကိုစစ်တပ်ကသုံးစွဲနေတာပါအစိုးရအသုံးစရိတ်ရဲ့15ရာခိုင်နှုန်းနီးပါးစစ်တပ်ကပေးရတာဟာလုံယုံလုံးစင်လူဖြစ်နေပါလေဒါပေမဲ့ဒီနေ့ကစပြီးပညာရေးနဲ့ကျန်းမာရေးစရိတ်နှစ်ခုပေါင်းဟာစစ်တပ်အသုံးစရိတ်တဲ့ပုံများနေတာတွေ့ရပါတယ်အသုံးစရိတ်အများဆုံးရတဲ့စစ်တပ်မှာကိုပိုင်စီးပွားရေးလုပ်ငန်းတွေအများအပြားရှိပါသေးတယ်NLD အစိုးရလက်ထက်မှာစစ်တပ်အသုံးစရိတ်ကိုပထမဆုံးအချိန်ဖြတ်တောက်နိုင်တာဟာဒီနှစ်ရဲ့ထူးခြားချက်တစ်ခုလို့ဖြစ်နေပါတယ်။ဖြည့်စွက်ဘတ်ဂျက်အနေနဲ့ကာကွယ်ရေးဌာနကစစ်တပ်အသုံးစရိတ်ကျပ်3,900ကျော်တောင်းခံတာကိုကျွတ်တော်ကကျပ်1,000ကျော်ဖြတ်တောက်လိုက်ပါတယ်။ကာကွယ်ရေးစရိတ်ကို10ရာခိုင်နှုန်းလောက်သာလျှော့ချတာဖြစ်ပေမဲ့ဒါဟာပထမဆုံးအချိန်ဖြစ်လို့
ထူးခြားသလိုဖြစ်နေပါတယ်ဘူတုတ်ကြီးဟာဦးသိန်းစရဲ့အစိုးရတက်တန်းအတွင်းမှာစစ်အုံကြီးရှင်းချတာပြီးမှရှိခဲ့ပါဘူးတမရတော်အုံကြီးကိုဦးဆောင်စီစေသူကမြန်ကုန်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြင့်ဖြစ်ပါတယ်အန်အေဒီရဲ့ဗဟုအလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်ပါတယ်ဒေါက်တာဒေါ်မေဝင်းမြင့်ကကြက်တန်း
2500ထောင်ကျော်ဖြတ်တောက်ဖို့အစိုးရဘက်မှတင်ပြခဲ့ပါတယ်အမှုတိုင်းလေးပို့ဆောင်ရေးစိတ်ပစ္စည်းပို့ဆောင်ရေးစိတ်အစောဦးထိန်းသိမ်းရေးစိတ်ပညာရှင်အားရနေစိတ်စတာတွေကိုဖြတ်တောက်တာဖြစ်ပါတယ်ဒါပေမဲ့ကာကွယ်ရေးဌာနစစ်တောက်ချုပ်မှာတာဝန်ရှိသူတွေနဲ့ညှိနှိုင်းတဲ့အခါမှာမူလဖြတ်တောက်ထားတဲ့ပမာဏရဲ့ထက်ဝက်လောက်ကိုသာဖြတ်တောက်နိုင်ခဲ့ကြောင်းသိရပါတယ်ကျက်တန်း 2500ဘတ်ဂျက်ကိုစစ်ဆေးခွင့်မရှိဘူးလို့မင်္ဂလာတော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တိုင်းဝင်းကပြောဆိုကြောင်းသိရပါတယ်စရင်စစ်တဲ့အခါမှာလည်းအရက်ဖက်ကိုစစ်ခွင့်မပြုဘဲတမတော်စရင်စစ်ကပဲစစ်တယ်လို့ဆိုပါတယ်စစ်ဆေးတာကိုလည်းလွှတ်တော်ရဲ့ပြည်သားစံကားဦးကော်မတီကသာကြီးစုကြီးရှိပါတယ်ဒါပေမဲ့ဒီကိစ္စဟာလျှော့ဝှက်ချက်ဖြစ်လို့အပြင်ကိုထုတ်ပြောခွင့်မရှိဘူးလ ေလုံးမမသိနိုင်ကြောင်းဥအောင်ဆိုင်ဝင်းကရှင်းပြပါတယ
်စစ်တပ်အသုံးစီဖြတ်တောက်မှုနဲ့ပတ်သက်ပြီးလွှတ်တော်မှာဆွေးနွေးတဲ့အခါကာကွယ်ရေးဝန်ကြီးကအိန္ဒိယနိုင်ငံတွေကိုကြည့်ဖို့သတိပေးပါတယ်အိန္ဒိယနိုင်ငံတွေရဲ့ကာကွယ်ရေးဆေးကမြန်မာထက်များတာကိုရည်ညွှန်းသွားတာပါထိုင်းမလေးရှားစင်ကာပူဗီယက်နမ်ဖိလစ်ပိုင်နဲ့အင်ဒိုနီးရှားရဲ့စစ်တပ်အသုံးစီဟာမြန်မာထက်များပေမဲ့ကုန်ကြခံနိုင်တဲ့အနေအထားမှာရှိပါတယ်ဒါပေမဲ့တပ်မတော်ရဲ့အသုံးစီဟာတိုင်းပြည်အတွက်ဝန်ထုတ်ဝန်ပိုးကြီးလို့ဖြစ်နေတာကိုသိဖို့လိုပါတယ်တိုင်းစစ်တပ်ရဲ့အသုံးစီဟာအစိုးရအသုံးစီရဲ့900ရာခိုင်နှုန်းသာရှိပြီးတိုင်းပြည်ရဲ့အသတင်းထုတ်လွှင့်မှုရဲ့ 1.4 ရာခိုင်နှုန်းသာရှိပါတယ်မြန်မာတပ်မတော်ရဲ့အသုံးစီကတော့အစိုးရအသုံးစီရဲ့15ရာခိုင်နှုန်းနီးပါးရှိပြီးတိုင်းပြည်ထုတ်လွှင့်မှုရဲ့300ရာခိုင်လုံးရှိနေပါတယ်
ဘဝဝဆရာဇာတကျွေးဝပြီးလူသားရင်းမြစ်ရှိတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသကနိုင်ငံ16နိုင်ငံမဖွင့်ပြိုးမတိုးတက်ရတဲ့အကြောင်းကို2019 April လထုတ် International Journal of Emerging Market စာဆောင်မှာဖော်ပြပါတယ်။အစိုးရအကျွေးများပြားမှုစစ်တပ်စည်းရိမ်ကြီးမားမှုအဂတိလိုက်စားမှုအသက်ပညာအစဉ်အတန်းနှိမ့်ချမှုနဲ့နိုင်ငံရေးမတည်ငြိမ်မှုဟာတိုင်းပြည်ရဲ့ရေရှည်ကုန်ထုတ်လုပ်မှုကိုကျဆင်းစေတယ်လို့ဆိုပါတယ်အကျွေးတင်ရှိမှုစစ်စစ်ကြီးမားမှုနဲ့နိုင်ငံရေးမတည်ငြိမ်မှုကတော့လက်ရှိအတင်ထုတ်လုပ်မှုကိုကျဆင်းစေတယ်လို့ဖော်ပြထားပါတယ်ရခိုင်ချင်းရှမ်းနဲ့ကချင်ပြည်နယ်ကစစ်စင်ရေးတွေကိုအကြောင်းပြပြီးစစ်တပ်ကအသုံးစရိတ်တိုးတောင်တာဖြစ်ပါတယ်စစ်စင်ရေးအောင်မြင်တဲ့အတိုင်းအတာပေါ်မှာမူတည်ပြီးစစ်တပ်ရဲ့ချုပ်ကန့်မှုနယ်ပယ်လေးကျေပြန့်သွားနိုင်ပါတယ်စစ်တပ်ရဲ့ဩဇာအာဏာကိုရွေးကောက်ပွဲနည်းနဲ့ကြားကန်ပြီးတိဆောက်ထားတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးနေတာဖြစ်လို့စစ်တပ်ဟာအယက်သားအစိုးရထမ်းရွက်နေရတဲ့ဝင်းတော့ဝင်းပိုးကြီးလိုဖြစ်နေပါတယ်။ဒါဟာတိုင်းပြည်တိုးတက်ဖွံ့ဖြိုးရေးအတွက်ကောဒီမိုကရေစီရှင်သန်ရေးအတွက်ရောအလားအလာမကောင်းကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဒီပတ်ကျမ်းမာရေးခဏမှာတော့ COVID-19 နဲ့ကိုကုကိုအဆုံးစီရင်ခြင်းအပိုင်း1ကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကာယရောဂါစိုက်ချိန်မှာကျန်းမာရေးပြင်စီးပွားရေးလူမှုရေးစတဲ့ကံတာပေါင်းစုံထိခိုက်ခံရပြီးစိတ်ကျန်းမာရေးပြဿနာတွေပိုဖြစ်တာအခုလိုအဆုံးစီရင်မှုကြုံရနိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။မကြာခင်ဖြစ်ခဲ့တဲ့မြန်မာနိုင်ငံသားတချို့အဆုံးစီရင်မှုတွေထဲမှာဘလို့ထူးခြားမှုရှိခဲ့ပြီးဘလို့ကြိုတင်သတိပေးလက္ခဏာတွေကိုသတိထားကဘလို့ကာကွယ်သင့်ပါလဲကိုကကိုအဆုံးစီရင်မှုတွေကိုအထူးပြုလေ့လာထားတဲ့စိတ်ကျန်းမာရေးအထူးကုနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာစိုးမင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲဟုတ်ကဲ့စိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာစိုးမင်းခင်ဗျာကျွန်တော်တို့ဒီ COVID-19 ကမ္ဘာကာယရောဂါကာလမှာကိုယ့်ကိုယ်ကိုအဆုံးသင့်ရမှုတွေတချို့စဖြစ်လာတာမျိုးရှိရင်ဒီအခြေအနေကနေကာကွယ်နိုင်ရေးအတွက်ဒီနေ့ကျွန်တော်တို့အဓိကဆွေးနွေးမှာပါအဲ့ဒီတော့အခုဖြစ်လာခဲ့တဲ့ဒီကိုယ့်ကိုယ်ကိုသင့်ရမှုတွေထဲမှာဘယ်လိုထူးခြားမှုမျိုးတွေ့ရလဲဆရာ
ကျွန်တော်လမ်းတမီ100ကျော်ကတော့ အတိုင်းမှာဖြစ်သွားတဲ့စနစ်မှာသူကဒီလိုကိုကိုကိုအဆုံးစီရင်အမျိုးမလုပ်ခင်သူမှာအရင်ကတော့တိတ်ကိစ္စတော့နည်းနည်းလေးပေါင်းနေသက်ဆိုင်အဆင်မပြေတာတော့အဲ့ဒါမြင်နေရှိခဲ့တယ်ပေါ့နော်အဲ့ဒါပြီးတော့မှနောက်ပိုင်းမှာအခြေအနေတစ်ခုကိုကြားရခြင်းမှာသူကအဆုံးစီရင်သွားတော့ကိုရတယ်နောက်တစ်ခုကတော့မလေးရှားမှာတရားမဝင်နေတဲ့သူတွေကျွန်တော်နိုင်ငံသားတွေအထဲကပေါ့နော်အထဲကအကျက်အသေးတွေတိတ်တိ ီးတွေ့လာရတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလင်ကိုဒီကပတ်ကတ်ယောဂါကြီးဖြစ်တဲ့ကာလမှာဒီစိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ပေါ့နော်အခုလိုဖြစ်လာတဲ့အပေါ်မှာအဓိကဘာတွေကိုသတိထားပြီးတော့ဆောင်ရွက်တယ်လဲဆရာ
အဲ့တော့ကာယောဂါတစ်ခုရေးဆိုင်လာရပြီဆိုလို့ရှိရင်အကုန်လုံးအတူတူရတာဘုံပညာရေးစီးပွားရေးလူမျိုးရေးနိုင်ငံရေးအကုန်လုံးပဲစံမာရေးအလုံးထိခိုက်တယ်အဲ့ဒီထဲမှာစိတ်ကျန်းမာရေးနဲ့ပတ်သက်တာတွေကိုလည်းထိခိုက်လာတော့အရင်ဆုံးကြုံရရတော့ဒီစိတ်ဖြစ်ရေးကိုစိုးရိမ်စိတ်များလာလို့စိတ်ကကြတာပေါ့ပြီးရင်ကိုယ့်ရဲ့လူမျိုးရေးစီးပွားရေးပညာရေးပေါ့နော်ဒီတောင်ပေါင်းကအခက်အခဲအကျက်အသေးတွေရင်ဆိုင်လာတဲ့အတွက်ကြောင့်လည်းစိတ်ကျန်းမာရေးပြဿနာတွေပေါ်လာတတ်တယ်အဲ့ဒီအနေထားမျိုးတွေမှာခြုံတော့သူတွေကအဲ့လိုမျိုးကိုယ့်ကိုယ်အဆုံးပြေနေတဲ့ဖြစ်စဉ်မျိုးတွေလောက်ဆောင်လာတဲ့အနေအထားမျိုးတွေကိုဖြစ်လာတတ်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီမလေးရှားမှာကြုံနေရတဲ့အနေအထားကတော့ဒီစီဝါရေးခုနလူမျိုးရေးအချက်ကျဲအပြင်ဒီတရားမဝင်တဲ့အနေအထားတစ်ခုကပါသူများတွေဆက်ပို့ပြီးတော့စိတ်ဖြစ်စီမှုဖြစ်စေတဲ့အနေအထားမျိုးဖြစ်နေတာပါဆရာနော
်အချိန်နဲ့အနေအထားမျိုးတော့ရှိမှာပဲနော်သူကတရားမဝင်နေတဲ့လူတွေဖြစ်တယ်ပြီးတော့အကယ်ကဲအချက်တဲတွေအတွက်သူတို့တတ်နိုင်တဲ့အစွမ်းအစံဖြစ်ရှင်မှုလူလန်းတွေမရှိဘူးအဲ့ဒီမှာအလုံးကန်အကယ်ကဲတွေတွေ့တယ်သူတို့ရဲ့ဒီလူဒီပေါ့နော်ဒေသတူကနေဆိုင်စားတော့ပြုတ်တော့ခဲခဲအကျက်သေးတွေတွေ့ရတယ်ပေါ့နော်ဒါမျိုးနေသားတွေကတခြားသူတွေကဆိုင်သူတို့မှပူပြီးတော့စိတ်ပြင်းပြင်းညားနိုင်ကြီးတော့ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစိတ်ပြင်းမှုပူများနိုင်တဲ့အခြေအနေကနေအခုလိုဒီကိုယ့်ကိုယ်အဆုံးသိရင်တဲ့အဆင့်အထိမရောက်ခင်မှာပေါ့ဆရာနော်ကာဝယ်နိုင်တဲ့ဒီလက္ခဏာအနေထားမျိုးတွေရောကြိုသိသင့်ထားတာလည်းရှိလားဆရာကြီ
း warning signs ပေါ့နော်အဲ့မတိုင်ခင်သူပြောရဲဆိုတဲ့အပြုအမူလေးတွေအပြောဆိုလေးအပြောင်းလဲနေတော့ကြည့်လာတတ်တယ်ဒါနဲ့ဒီမှာအရေးကြီးတာတစ်ချက်ကတော့တခါတလေမှာသူ့ကိုအဆင်ပြေနေဖြစ်နေရတယ်။အဲ့ဒီလိုဝင်နေတိုင်းစီမပြဘဲနဲ့ရုတ်တရက်ဆိုပြီးတော့နော်စိတ်အိမ်မှာမလုံဆောင်ရင်းနဲ့စိတ်ကူးပေါ်လာတာလေးကိုချက်ချင်းပြင်းပြုံတရားအဲ့မှာတော်ရဲ့ဒီမှာအခက်အခဲတွေ့သွားတာပေါ့နော်အဲ့ဒါကြောင့်သူဒီလိုဝင်နေတိုင်းစီမပြဘဲနဲ့လုံသွားတာကြီးပဲရှိတတ်တယ်။ဒါလိုလည်းပဋိထားမှုတော့ဒီလေဒါပေမဲ့ဒီနေ့ကပြောတဲ့ဝင်နေတိုင်းစီပေါ့နော်သူ့ကိုအဆင်ပြေကိုမလုံခင်မှာတွေ့ရတဲ့အပြုအမူပြောဖို့အပြောင်းအလဲလေးရှိရအောင်တော့ပြင်ထားသင့်တယ်ပေါ့ဘယ်လိုမှမင်းလို့ဆိုရင်ဟောကရင်မှမနေချင်တဲ့ဘူးကိုကိုကိုကိုတက်ပြီးတင်တယ်လို့အဲ့ဒီသန္ဓေရဲ့ရှိရကိုဖွင့်ပြီးပြောလာတာလို့ဥပမာပြောင်းလဲချက်ကင်းနေနေပြီသူ့အပြုအမူပေးနေလို့မရှိတော့ဘူးတာမျိုးခံစားချက်တွေဖွင့်ပြောလာမယ်သူ့ကိုယ်သူအပြစ်ဆွဲစိတ်တွေအရင်များမယ်နောက်သူကြုံတွေ့ခဲ့ရတဲ့ဖြစ်တဲ့အကြောင်းအရာနဲ့ပတ်သက်လို့အစတူတွေအကျိုးနဲ့ဖြစ်ရတဲ့အကြောင်းတွေကိုဖွင့်ပြီးပြောလာမယ်အဲ့တော့သူ့မှာလူရဲ့ပါနံကြောင်မရှိတော့ဘူးနော်။ထောင်ကြောင်ရဲ့ကြောင်ပိတ်ပြီးနေလို့ဖြစ်နေပြီးအနေအထားမျိုးပြောလာဆိုလာ။အောင်လို့ရှိရင်တူကြောင်ပြည့်နေတာစုအတိုင်းဝိုင်းမှာဝင်လို့ဝင်ဘူးလို့ဖြစ်နေမယ်။ဒါမျိုးကိုပြောလာပြီးဆိုလို့ဖြစ်ရတော့ပဋိထားမှုလူမယ်။ဒါကြောင့်လို့ရှိရင်ကိုယ့်ကိုယ်ကိုအဲ့လိုအနာတရားရအောင်တက်အနေနဲ့ဆုံးရှုံးအောင်လုပ်ဆောင်မှုကိုနီးလန်းနေရှာလာတာတို့ဒုက္ခကြိုးစားတာတို့ဖြစ်လာခဲ့မယ်။ဒါမှမဟုတ်လို့ရှိရင်အကျက်တို့မျိုးစီပါတို့ပုံပြီးသုံးဆွဲလာမယ်။အရင်ကအနေအထားမျိုးတော့တယောက်တည်းနေတဲ့လူတွေနဲ့မရောတော့ဘူး။အခုဒီလိုကနာမည်ဖြစ်တာတော့စိတ်ကအတဲကျရမ်းရမ်းလာတာမျိုးပေါ့နော်ဒီလိုလက္ခဏာတွေတွေ့ရတယ်ဆိုလို့ရှိရင်အတိထားဖို့တော့ပြုပါတယ်အရင်ကြီးဆုံးကပြီးနေတဲ့အရင်လုံးကပြီးပြီးအတဲအနေဖြစ်အောင်ဒုထဲရဲ့ဇာတ်တွေရှိခဲ့မယ်ပြီးရဲ့လူတွေမှာသူ့ကိုဆုံးဖြတ်နေတဲ့လူရှိမယ်ဒီကိုယ်နဲ့လည်းစိတ်ကျမ်းမာရေးတက်လာခံစားနေရမယ်ဆိုလို့ရှိရင်တော့ထင်ပြီးတော့အတိထားဖို့လိုပါလိမ့်မယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာပသိမ်မှာကျွန်တော်တို့ဖြစ်ခဲ့တဲ့တယောက်ဆိုလို့ရှိရင်တော့ခုနဆရာပြောသလိုခုခုအဆုံးစီရင်ဖို့ကြိုးစားခဲ့တဲ့ဥပမာကိုဒီမဖြစ်ခဲ့လေးမှာကပ်ပြီးတော့တွေ့ခဲ့ရတဲ့အနေအထားပေါ့ဆရာနော်အဲ့လိုအနေအထားမျိုးဆိုရင်ဘယ်လောက်ထိသတိထားသလဲဆရာ
။အဲ့မှာကျွန်တော်ဖတ်လိုက်ရတဲ့နေ့ကသူအင်ဂျင်ဝင်လာမှုတောက်လိုက်တယ်ဆိုရယ်။အေးနောက်တစ်ခုကလည်းသူ့အမူအရာကအရေးထားတဲ့လောက်အမိသားပဲပေါ့နော်။ကျွန်တော်ဖြစ်စဉ်အသေးစိတ်မသိရတော့ပြောရတော့ဖြစ်တယ်။ဒါပေမဲ့ခြုံငုံသုံးသပ်ကြည့်ရတဲ့လောက်ကဒီစိတ်မိုင်မှန်ပါလုံးထက်လိုက်တဲ့ပုံစံမျိုးပေါ့နော်။အဲ့တော့သူ့ရဲ့အနေအထားနဲ့သူ့ရဲ့ခံစားနေရတဲ့စိတ်ဖြစ်စီဖြစ်နေလဲအဲ့လိုစိတ်လိုက်မှပါလုံးတက်ချင်းဒီကိုယ့်ကိုယ်အဆုံးစီနိုင်တဲ့အလားအလားရှိတတ်တယ်ပေါ့နော်အဲ့ဒါမျိုးကိုသတိပြုဖို့လို့ပြောပါတယ်
ဟုတ်ကဲ့ဆရာနောက်အခုဒီမလေးရှားမှာကျုံနေရတဲ့အနေအထားမှာလဲခုနကဆရာပြောခဲ့သလိုဒီစိတ်ဖြစ်စီမှုထွေထွေကြောင်ပိတ်တဲ့အနေအထားမျိုးတွေကျွန်တော်တွေ့ရပါတယ်ဆရာ ဒီမြန်မာပြည်ပြန်ကျင်တဲ့အကြောင်းတွေအလုံးရှိတဲ့အကြောင်းတွေနေစရာစားစရာစက်တဲလာတဲ့အကြောင်းတွေပေါ့နော်အဲ့တော့အဲ့လိုနေသားမှာနောက်ထပ်မဖြစ်လောင်ဘောကာကွယ်ရေးအတွက်ဆိုလို့ရှိရင်ဆရာဘယ်လိုအကြံပေးချင်လဲ
အဲ့ဒီကိစ္စတော့ပြောရမယ်ဆိုတော့ဘယ်လိုဖြစ်တယ်ပေါ့နော်ဒီဒီကိစ္စကိုဆုံးဖြတ်ရင်လည်းဖြစ်စဉ်တွေကိုကာကွယ်လို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီတစ်ယောက်ချင်းအတွက်စဉ်းစားပြရရှိတယ်ပြီးလို့ရှိရင်ဒီလူမျိုးတစ်ယောက်လုံးအတိုင်းအတာနဲ့ရှုထောင့်ဖို့ကစဉ်းစားပြရတဲ့အမျိုးရှိတယ်အဲ့တော့ဒီတစ်ယောက်ချင်းဒီအတွက်စဉ်းစားမယ်ဆိုလို့ရှိရင်တော့ဒီ safety ဇီးမျိုးကိုရှော့ချတာတို့နော်အရက်တို့မျိုးရေးစရာမကုန်းဆွဲတာတို့ပြည်ချမ်းမိုက်ပြဿနာရှိရင်တိုင်နေတာတို့ဒီဟာတွေကတော့အကုန်လုံးကျွန်တော်ပြောနေကြအကြောင်းများတွေပေါ့နော်မလေးရှားမှာဖြစ်တဲ့ကိစ္စမျိုးကတော့ဘယ်မှာတွားရောက်လုကင်နေတဲ့သူတွေနဲ့ပတ်သက်လို့ကျွန်တော်ဒီချက်ပြပြီးတော့မြင့်တဲ့နေရာတွေနဲ့စဉ်းစားပြီးမလို့ရှိရင်တော့ကျွန်တော်လုံးဝကန်ရတာကတကယ် minority sector ပေါ့နော်ခန္ဓာကိုယ်ကိုစုံစမ်းနေပြီးတော့အလုံးစုတောင်းပြီးတော့အဖြေရှာတော့မှာပဲဒီကိစ္စကိုဖြေရှင်းနိုင်ပြီလေလို့တော့မြင်နေပေါ့နော်ဒီမှာအခုလက်ရှိနေတာစိတ်ဖြစ်ခြင်းအများများတဲ့ဒေးတူဒေးလေးပဲပြဿနာအခက်အခဲတွေရှိတယ်။အဲ့ဒီဟာကြီးဖြေရှင်းဖို့အတွက်ကြတော့ဈေးမကြီးကဏ္ဍတစ်ခုနဲ့မကြတော့ပေါ့နော်။အဲ့တော့ကဏ္ဍပေါင်းစုံဒီလက်ရှိနေတိုင်းနေရတဲ့အခက်အခဲတွေကိုတကယ်လက်တွေ့ကြတဲ့လူလုံးတွေနဲ့ဘယ်လိုဖြေရှင်းပေးနိုင်မလဲ။အဲ့ဒါမျိုးမျိုးကဏ္ဍပေါင်းစုံကနေပြီးတော့ဒီကြကြစဉ်းစားပြီးတော့ဖြေရှင်းပေးတာပို့ပြီးတော့အထူးကကြပါလိမ့်မယ်။
ဟုတ်ကဲ့ကျေးဇူးများရေးတင်ပါရခင်ဗျာ
။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြမတက်မတော်ကနေလမ်းကြောင်းတွေကိုပိတ်ဆို့ထားလို့ရခိုင်ပြည်နယ်အမ်းမြို့နယ်ကကျေးရွာပေါင်း40ကျော်ဟာဆန်တက်လက်နေပါတယ်။ကချင်ပြည်နယ်ဖက်ကမ်းမြို့နယ်မှာကြောက်စိမ့်လောက်ကဟောင်းမြူပြူလို့ကြောက်ရှာနေသူ2ဦးသေဆုံးပြီးတော့6ဦးကဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝါမြို့နယ်မှာအင်တာနက်လိုင်းပြန်လည်ဖွင့်ပေးဖို့လူမှုအဖွဲ့အစည်းတွေကနေတောင်းဆိုမှုတွေပြုခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတက်မတော်ကနေဆက်တွေလမ်းကြောင်းတွေပိတ်ဆို့ထားတဲ့အတွက်ရခိုင်ပြည်နယ်အမ်းမြုံနယ်ကချင်းလူမျိုးတွေအများစုနေထိုင်ကြတဲ့ကျေးရွာပေါင်း40ကျော်ဟာစံပြက်လက်လို့ငပြောသီးဘိန်းနေသီးတွေကစားတောက်နေရတယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကပြောပါတယ်မြမတက်မတော်နဲ့ရခိုင်တပ်တော် AA အကြားဖြစ်ပွားတဲ့စီရေပဋိပက္ခတွေကြောင့်အမ်းမြုံနယ်ဒလက်ချောင်းအုပ်စုအတွင်းမှာရှိတဲ့ကျေးရွာ40နယ်ရွာလူဦးရေ1000ကျော်လောက်ဟာစံပြက်လက်လို့အရေးပေါ်ကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ CHRO ကပြောရေးဆိုခွင့်ရှိသူဆလိုင်းရံကပြောပါတယ်ဒလက်ချောင်းအုပ်စုအတွင်းကျေးရွာတွေဟာစံစီစားအခြေခံစားတောက်ကုန်တွေကိုအမ်းမြုံနဲ့မြေပုံမြုံနယ်ကန်းတောင်ကြီးကနေရေလန်းကုန်းသားနဲ့တည်ယူလက်ရှိကြတာဖြစ်ပြီး AA ထံစားနပ်ရိက္ခာတွေရောက်သွားမှာကိုစိုးရိမ်မှုကြောင့်ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလကတည်းကတပ်မတော်ကနေပိတ်ဆို့ခဲ့တာဖြစ်ပါတယ်
ကချင်ပြည်နယ်ဖားကားမြို့နယ်စိုင်းတောင်ဒေသမှာရှိတဲ့ကြောက်စိမ့်လုကွက်ဟောင်းတစ်ခုကဘာပြိုကျမှုကြောင့်ရေမစေးကြောက်ရှာနေသူ2ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စိုင်းတောင်ကျေးရွာမှာရှိတဲ့ဗားဆန်6နဲ့စပော့ပေါ်နန်တက်လန်ဒီအမြင့်ပေ300ခန့်ရှိတဲ့မြေစာပုံမှာစွန်လ23ရက်နေ့ကပြိုကျခဲ့တာဖြစ်ပြီးတော့သေဆုံးသူ2ဦးကိုစွန်လ24ရက်နေ့ကတကြိုလိုက်ပြီးထိခိုက်ဒဏ်ရာရရှိသူ6ဦးကိုဖားကားပြည်သူ့စေယုံမှာစေကူတမှုခံယူနေရတယ်လို့စိုင်းတောင်ဒေသခံကိုစောစိုင်းတူးကပြောပါတယ်။အခုလဆောင်ပိုင်းကလည်းဖားကားမြို့မှာမြေစာပုံပြိုကျပြီးရေမစွေးကြောက်ရှာသူတို့တိတ်ဆုံးခဲ့ပါတယ်။ဆွန်လဆောင်ပိုင်းကဆက်ပြီးတော့ဖားကားဒေသတွင်းမှာမိုးပြင်းလန့်စွာရွာသွန်းလျက်ရှိတဲ့အတွက်မြေစာတွေပြိုကျခြင်း၊ကဘာများပြိုကျခြင်းနဲ့ရေကြီးရေချမ်းခြင်းများထပ်မံဖြစ်လာနိုင်သေးတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။
မွန်ပြည်နယ်တံပြူစီရမြို့အနီးဒုတိယကဘာစစ်အတွင်းကဂျပန်စစ်စခန်းဖြစ်ခဲ့တဲ့မိန်ဘလာတောင်စစ်ကြံပစ္စည်းစမ်းတပ်တူးဖော်ခဲ့တဲ့နေရာမှာမူလအတိုင်းညပြန်ဖို့ထားခြင်းမရှိတဲ့အတွက်ဇွန်လ18ရက်နေ့ကအမျိုးသမီးကြီးတဦးနဲ့ကျောင်းသူမိန်းကလေး3ဦးစုစုပေါင်း4ဦးယင်းနှစ်တေဆုံးခဲ့ရပါတယ်။ဒုတိယကဘာစစ်အတွင်းကဂျပန်စစ်စခန်းဖြစ်ခဲ့တဲ့နေရာမှာဂျပန်စစ်လက်နက်တွေအဖို့တန်ရတနာပစ္စည်းတွေအများအပြားဂျပန်တို့မြုပ်နှံထားခဲ့တယ်လို့ယူဆနေသူတွေက
2017年1月30日，南昌市区内一百零个商店被今年1月15日开业的，却把门店的1月1日内商店主房屋标入开业的，却把门店的1月1日内商店主房屋卖了9年，没拆的一幢，本来当业铺差不，主房业工人工1月1日开路，路道嘛偏窄，开不卖，门店嘛来对路上那么稀开路，客户按的中开下来路，门店的路道，主要有个差，到达奥内屋个标牌的。
在外学半年的，也看比那个半路桥庙屋较多面部门面呢，也得到庙内这个来人马队老乡也没事的多。每月底嘛，来呀，老干部们也呗，开开骗你吧嘞。半路桥庙呢，三亩地长嘛，是的，也还当半年到拍照片呢，干乌纱的街坊帮生意做个，要哪里个？所以说，大家右边出块股，干那他那边，潘西西西开呀嘛，收银的多，来东部们也呗骗你家的路，代表像要啥路个标牌嘞。
要我明天呢，交庄那个来马瑞家来，你也送花呗，都靠的是干嘛？可能你家也来对，有时把呢，全拿送上去也得了。龙泉木没事的对，今天没呀的嘛，明叔个来呀，老干部开开骗你家吧嘞。别个人那套是过过那个，一看比那砖再不皮包呀，对家的嘛，没同意那的来呀米呢，同意三九比没一等能开的，来个帮俺当叫西的路，一看比龙山呀，当都来马他们家个，别说他的心里呀，对呀吧嘞。
昨天阿进路道搭档加拉转，今天进来路道思维嘛，没空没面目，没事的嘞，过十来三五角，心里话嘞。路道嘛，没空没面前呢，说电轮车哈，路道过十来人路上也没给刹车皮，对他阿转没空没面前的过十来人，是的路。今天进来路道嘛，没空阿面上没面度，面话里没上当呢，路道过十来单身昂个表话嘞。今天进来路道嘛，文静也发问。
过十来四十五帮，那十多五十位，十多五个，说那没空，没面差，没媳妇路。跟人家那路道没得哎呀，低呀吧嘞。你看，比那十多牛干的，平壤的外国公务员变来的，工作都是嘛，过分难听，要个不顾说看呀的路，这么一问起他那个图片他话嘞，要个不顾说看呀图哈，比个那说那十多年那个，平壤的那个不干的变来了，皮皮，都那都提最开头的效果。
果然，他是为了将来努力个来下你的路。一看比那比如将来有五十层那个标高呀，到达数万平个标瓦嘞。那些一看比那段，他可能木那有三那木多呀，可比南京有个不顾在看下的多嘞，十多五天心里边，不知道有嘛那屋，忙到有嘛差屋，但可能单单有的嘛那屋子呢，十多嘛都皮皮，俺娘说俺老平了的那个别个变了多嘞，别家瓦嘞。
คู่ติดต่อเราสำหรับเป็นสัปดาห์มาบ้างเนี่ยมาแสดงเนี่ยราคาอินเทอร์เน็ตกันเอเอเพื่อรู้สิ่งที่มันนี่เร่ราคาที่เนี่ยเงาไปเนี่ยเช่นที่เนี่ยเป็นละวันอยู่เนี่ยมาอินเทอร์เน็ตไลน์เป็นเลยเพื่อนไปผู้ลุ่มผู้เสียดูการในต่างสมุทรที่เราเกิดจากอะไรกูตั้งในงานในสุสีเป็นสัปดาห์ไปราคาที่เนี่ยเช่นที่เนี่ยเป็นละวันอยู่เนี่ยมาสุยาก็ไปเป็นทารีอินเทอร์เน็ตก็เป็นเลยเพื่อนไปผู้ไปกันส่งไลน์ในสัปดาห์นี้มาออนไลน์กันเป็นทุ
ဒီလိုခိုင်ကျင်တဲ့နေ့ဆိုတော့ဒီမှာအင်တာနက်ထက်တော့ရှင်အားဖြင့်လက်ရှိကျွန်တော်တို့ဒီအင်တာနက်ဖြတ်တောက်ခြင်းကို
ဒီလိုခံကြတဲ့နေ့လောကဒေသတွေမှာအင်တာနက်ဖြတ်တောက်ခြင်းအားဖြင့်လက်ရှိကျွန်တော်တို့ဒီအင်တာနက်ဖြတ်တောက်ခြင်းကိုအခြေခံပြီးတော့လူခွင့်ရရှုဖို့မှုလို့မတရားဖိနှိပ်ချုပ်ချယ်မှုလို့မတရားတပ်ဖြတ်မှုလို့ကျွန်တော်တို့ဒီမတရားတဲ့အမှုတွေကိုပို့ပြီးတော့ဖြစ်ဖို့ကိုအားပေးအမြောက်ဖြစ်နေတဲ့အတွက်ကိုလူတွေအင်တာနက်ဖြတ်တောက်ထားတဲ့ကိုပြန်ဖွင့်ပေးဖို့ဆိုတဲ့ဟိုလို့ဆောင်မ
လူနဲ့ပတ်သက်ပြီးအမုံတရားနဲ့ပတ်သက်ပြီးလုံဆောင်မှုတွေဒါတွေရှိလာပါတယ်။ဒါတွေရှိလာတဲ့အခါမှာကျွန်တော်တို့ဒီရားလေးဒီအိုက်ပမာဖြစ်နေတဲ့စီရီပရိပတ်ထနဲ့ပတ်သက်လာတော့ကြာဒါဒီပို့ပြီးတော့ကြာအမုံတရားတွေပို့ပြီးတော့ကြာအဆုံးရောက်မှုတွေပို့ပြီးများလာတာဖြစ်ပါတယ်။ ဒါကြောင့်မလို့ကျွန်တော်အနေနဲ့ကပြည်ပြည်အားဖြင့်ချက်ပါတယ
်လက်ရှိချင်းဒီစည်ရည်တင်မှနေတဲ့ရခိုင်နောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြပုံနေကျွန်းစတိတောင်ဘူးဒီတောင်မြေပုံနဲ့ချင်းတင်နေကဘလောက်ဝမြို့နယ်မှာအင်တာနက်လူမုန်းကွန်ရက်ကိုပြီးခဲ့တဲ့2019ဇွန်လ21ရက်နေ့ကအာဏာပိုင်တွေကပိတ်ထားတာလေးဖြစ်ပါတယ်လုံချွန်ရဲ့အကြောင်းပြချက်နဲ့ရခိုင်နောက်ပိုင်းမြို့နယ်ရှုံနေချင်းတင်နေဘလောက်ဝမြို့နယ်မှာအင်တာနက်ပိတ်ထားတာတွေကိုပြန်လည်ရုပ်သိမ်းပေးဖို့ကုလသမဂ္ဂလူခွင့်ရေးယူကတိုက်တွန်းထားတာလေးရှိပါတယ်ဒီလိုအင်တာနက်ပိတ်ထားတာကြောင့်ကိုဗစ် -19 ကပ္ပကယောဂါရင်ဆိုင်နေရတဲ့ပဏိပခဒေတာအတွင်းအရသာဖြစ်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြုထားပါတယ
်ဆက်ပြီးတော့ကာလအတန်ကြာရပ်တန့်နေတဲ့ပြည်တော်စုငင်းချင်းကြီးညီလာခံ21ရာစုပင်လုံညီလာခံစတုထအကျင့်ကျင်းပနိုင်ရေးအစိုးရနဲ့အပြည့်ရတိုင်းသာလက်နက်ကိုင်အဖွဲ့တွေတွဲဆုံဆွေးနွေးကြတာပါဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
လာမယ့်ဩဂတ်လမှာပြည်တော်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံစတုထစီဝေးကျင်းပနိုင်ရေးနဲ့ပြည်တော်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆွနိုင်ရေးအတွက်အစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဇွန်လ23ရက်နေ့ကရန်ကုန်မြို့မှာဆွေးနွေးခဲ့ကြပါတယ်။အဲ့ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့ချက်တွေကတော့ပအုပ်မျိုးသားလွမြောက်ရေးအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးခွန်မြတ်ထွန်းကအခုလိုပဲပြောပါတယ်
ဒီတော့ဘုန်းဆရာရဲ့အစိတ်ပိုင်းတုံးမှာဆက်သွင်းထုတ်ပြန်ဖို့အချက်တွေကိုအဲ့ဒါတွေကျွန်တော်အဓိကထားပြီးတော့ဆွေးနွေးကြတယ်။သူ့ဘက်ကလည်းပဲသူတို့ပြင်ဆင်ထားတဲ့ဟာသူတို့ဘက်ကအဆိုပြုချက်ပေါ့။အဲ့ဒါကိုသူတို့ဘက်ကသင်ပြရတယ်။ကျွန်တော်တို့ကလည်းကျွန်တော်တို့ဘက်ကအဆိုပြုချက်သူ့ဘက်ကဘက်အဆိုပြုချက်မှာတဘောထားပြန်ဖလေကြတယ်။အဲ့ဒီအချိန်မှာဒါအမဲ့လို့အပြီးသတ်ကျွန်တော်တို့ဆွေးနွေးဆုံးဖြတ်တာမျိုးတော့မလုပ်နိုင်သေးဘူး
။ရခိုင်ပြည်လူမျိုးရေးပါတီ ARP ဘူအလုံးမှုဆောင်ကော်မတီဝင်ဒေါ်စောမြတ်ရာဇာလင်းကတော့ဤလာကံကျင်းပနိုင်ဖို့အစည်းအဝေးတွေအများကြီးခေါ်ရအောင်မယ်လို့အခုလိုပဲပြောပါတယ်
။စည်းဝေးတွေလည်းအများကြီးလုပ်ရအောင်မှာဆိုတော့ဒီဇူလိုင်လအတွင်းမှာတော့ဘလုံးနည်းနဲ့မှဖြစ်နိုင်မယ်လို့ကျွန်တော်လမ်းစမမြင်ဘူး။အဲဒါကြောင့်ကျွန်တော်တို့ကဟိုအစိုးရဘက်ကို counter proposal ပေးဖို့ဆိုပြီးတော့မှကျွန်တော်တို့ orchestra ကိုမှန်းထားတာဖြစ်ပါတယ်
။ရေကောက်ဝဲစီယုံရေးကာလတွေနဲ့မတိုက်ဆိုင်ရအောင်အစိုးရဘက်ကတော့အခုလာမယ့်ဇူလိုင်လအတွင်းမှာငင်းချမ်းရေးညီလာခံကျင်းပဖို့အပြည့်ရတိုင်းရင်းသားလက်နက်ကိုင်ဆယ်ဖွဲ့ကိုအဆိုပြုခဲ့တဲ့အပေါ်အပြည့်ရတိုင်းရင်းသားလက်နက်ကိုင်ဆယ်ဖွဲ့တို့ဆုံးဖြတ်ခဲ့တာလို့လည်းဒေါ်စောမြတ်ရာဇာလင်းကဆက်ပြီးပြောပါတယ်
အဲ့ဒီတော့ညီတိုင်းရင်းညီလာခံမှာ Accord 3ကထွက်လာမှာဖြစ်ပါတယ် Accord 3မှာဘလို့အကြောင်းအရာတွေပါမလဲအဲ့ဒီအကြောင်းအရာတွေကိုလက်မှတ်ထိုးထားတဲ့ဆယ်ဖွဲ့အတွင်းမှာစိတ်ကျင်နာအောင်ဖြစ်ကိုစုတင်ပြင်ဆင်မှုတွေလုပ်ဖို့ကလိုပါသေးတယ်အဲ့ဒါတစ်ချက်ပြီးလို့ချင်း UPDJC ကို UPDJC စီဝေးခေါ်ဖို့လိုသေးတယ်တခြားသောအပြည့်ခတ်ရဲစဲရဲခိုင်မာအောင်လှုပ်ဆောင်တဲ့အဖွဲ့အစည်းတွေအတွင်းမှာကျွန်တော်တို့အစည်းအဝေးခေါ်ဖို့လိုသေးတယ်ပြီးလို့ချင်းအစိုးရနဲ့တခါပြန်ထိုင်ဖို့လိုသေးတယ
်ပြည်တော်စုညီတိုင်းရင်းညီလာခံကျင်းပတဲ့အခါပြည်တော်စုသဘောတူစာချက်အစိတ်ပိုင်းသုံးမှာ NCA ကောင်ထည်ဖော်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020အလွန်အစိတ်လိုက်ရှေ့လုပ်ငန်းစဉ်နဲ့အစိတ်လိုက်ကောင်ထည်ဖော်မှုအခြေခံမူသဘောတူညီချက်စတဲ့အချက်တွေချုပ်ဆိုသွားမှာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ဆိုင်ရမှာပါရှင်
မြန်မာတပ်မတော်ကနေဆက်သွေးလမ်းကြောင်းတွေပိတ်ဆို့ထားလို့ရခိုင်ပြည်နယ်အမ်းမြွနယ်ကချင်းလူမျိုးတွေအများစုနေထိုင်ကြတဲ့ကျေးရွာပေါင်း40ကျော်ဟာစံပြက်လက်နေပါတယ်။ကချင်ပြည်နယ်ဖားကံမြွနယ်စိုင်းတောင်ဒေသမှာကြောက်စိမ့်လွက်ွက်ဟောင်းကဘာပြိုကျလို့ရေမစေးကြောက်ရှာနေသူ2ဦးတေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
တရဆင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်ကတင်းလွာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆက်
ကြပါမယ်။ဒါဆိုရင်ညပိုင်းအပတ်စဉ်ဇာတ်ရည်ကတော့ဒီလောက်ပါပဲ။အခုတော့တရင်ချင်းချင်းကိုကျွန်တော်ဇာနိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်။တရင်မိစားနိုင်ငံတွေမှာ COVID-19 ကြောင့်သူသုံးတဲ့သူရေအတွက်ဟာ3000ကျော်ဖြစ်လာတာကြောင့်ဒီကိစ္စဟာဝေါမအခုနောက်ဆုံးဗိုင်းရပ်စ်ကူးစက်မှုအဓိကနေရာဖြစ်ဖြစ်လာနေပါတယ်။Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေရတော့အိတ်အိဆုံးသူတွေကတဝက်ကျော်ဟာဘရဇိုးနိုင်ငံကဖြစ်ပြီးတော့ဘရဇိုးမှာတည်ဆုံးသူစုစုပေါင်း 9,400 လောက်ရှိတယ်လို့ဆိုပါတယ်။ဒါမဲ့လည်း American ပြည်အောင်စုကတော့ virus ကူးစက်သူဦးရေ 1.3 သန်းကျော်နဲ့တည်ဆုံးသူ 13,100 ကျော်နဲ့ကောမှာ virus ကူးစက်မှုအများဆုံးနဲ့တည်ဆုံးမှုအများဆုံးနိုင်ငံဖြစ်ဦးဆောင်နေပါတယ်။အင်ဒိုနီးရှားနိုင်ငံအာချေခရိုင်ကမ်းလွန်ပင်လယ်ပြင်မှာရိုဟင်ဂျာဒုက္ခသည်100နီးပါးလိုက်ပါလာတဲ့ဆက်လက်ဇင်းမျောနေတာကိုကယ်ဆယ်ခဲ့ကြောင်းအခြေခံအနာဘိုင်းတွေကပုံထူးနေကပြောလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာရောက်နေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ပဂျုံမူကြီးမင်းအောင်လှိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးရရှနတ်စင်းနဲ့ဇူလိုင်24ရက်နေ့မှာတွေ့ဆုံခဲ့တယ်လို့ညူဒေလီခြေဆိုင် ANI သတင်းဌာနရဲ့အွန်လိုင်းသတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဦးဆောင်ကျင်းပခဲ့တဲ့85နှစ်မြောက်ဒုတိယကမ္ဘာစစ်အောင်ပွဲနေ့အထိမ်းအမှတ်အခမ်းအနားအတွက်ဇ ကျွန်တော်နှစ်ဦးစလုံးမော်စကိုမြို့တော်မှာရှောင်းနေကြတာဖြစ်ပါတယ်ဂျော်လာနဆတ်၃ရက်နေ့ကတော့ဗိုလ်ချုပ်ကြီးမင်းအောင်လိုင်းကရုရှားကာကွယ်ဝန်ကြီးဌာနကချီးမြှင့်တဲ့ Strengthening the Military Commonwealth ဆိုတဲ့ဂုံလူဆောင်တစ်စိတ်ကိုလက်ခံရယူခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ ဒါသာရင်းနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ကိုဗစ်-19ရေးပေါ်အခြေအနေအရဗီဒီယိုမြန်မာဝိုင်းအစီအစဉ်တွေကိုကြောင်းနဲ့ထုတ်လွှင့်ပေးနေပါတယ်။ဗီဒီယိုအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုရတဲ့အတွက်လည်းပြုလို့ကြပါတယ်။ဘုရားရှင်ကြီးအားလုံးရှင်လန်းချမ်းမြေကြပါလိမ့်ခင်ဗျာ။ဆက်ပါကြနိုင်ပါ။
This program has come to you from the Voice of America, Washington.